ိတံညာနေတကွာစัจ java လာအနန္တမှာရှိကြတဲ့လူနဲ့ဇမတ္တဝါအားလုံးကိုရောစိတ်ပါချမ်းမှချမ်းသာကြပါစေလို့နှုတ်ခွန်းဆက်မေတ္တာပို့သရင်ဒီနေ့2004ခုနှစ်ဒီဇင်ဘာလ26ရက်ရန်ကုန်မြို့စမ်းချောင်းမြို့နယ်အောင်ချမ်းသာရက်ွက်ပိရိမင်္ဂလာလံကံမြင့်ကျောင်းတိုက်အတွင်းကံမြင့်ကျောင်းတိုက်တရားဝဲဖြစ်မြောက်ရေးဝရဝိသအဖွဲ့နဲ့တရားဝဲအလူရှင်များပူးပေါင်းစီစဉ်ဆင်ခြင်ခြင်းပါတယ်ဥတောင်းရှိအားရည်စုပြီးတော့ဓမ္မတင်မိသားစုရဲ့ဓမ္မဒါနတရားအစလူအမတဒါနအနိုင်နိဗ္ဗာန်အစလူဓမ္မသဘင်မှာအနိုင်မဲ့ဘာဝနာလို့အမည်ပေးထားတဲ့တရားတစ်ပုဒ်နဲ့ဓမ္မဒါနတရားအစလူပေးလို့မှဖြစ်ပါလေတရားလူရှင်အနေနဲ့တရားအစလူမပေးလို့ခင်တရားအစလူခံပုဂ္ဂိုလ်များအနေနဲ့တရားအစလူမခံယူခင်တရားပိုင်ရှင်ဖြစ်တော်မူတဲ့တပည့်ညုမြတ်စွာဘုရားရှင်ကိုထိုဘုရားရှင်ရဲ့အရဟံဂုဏ်တော်ပွားများခြင်းဖြင့်ရှိဦးစွာရှိခိုးပူဇော်ကြရအောင်အလုံးမဲ့လည်းချီထားပြီးတော့မြတ်စွာဘုရားရှင်ရဲ့အရဟံဂုဏ်တော်အဋ္ဌပေ၃မျိုးတစ်မျိုးကို၃ခေါက်စီညီညီညာညာပွားများလိုက်ကြပါမြတ်စွာဘုရားရှင်ရဲ့အရဟံဂုဏ်တော်ပွားများပူဇော်ပြီးဖြစ်တဲ့အတွက်လက်ဥချီထားတာလေးတွေချထားပြီးတော့မျက်လုံးလေးတွေမှိတ်မထားပဲဖွင့်ထားပြီးတော့ထိုင်တဲ့ဣရိယာပုဒ်ကိုလည်းပုံစံတစ်မျိုးညောင်းရင်ပုံစံတစ်မျိုးပြောင်းပြီးတော့တက်တာတဲ့ဣရိယာပုဒ်နဲ့ချမ်းသာစွာတရားနာယူနိုင်ကြပါပြီ။ဒီနေ့အနိုင်မဲ့ဘာဝနာတရားတော်ရဲ့ပင်စမပိုင်းဤကုံပိုင်းကိုဟောကြားနာကြားရပါမယ်။မနေ့ကနောက်ဆုံးပွားများခဲ့တာကအနုတ္တရောပုရိသဓမ္မတာရတိဂုံတော်အဲ့ဒါကိုပဲတချို့ကတော့အနုတ္တရောကိုဂုံတော်တစ်ခုပုရိသဓမ္မတာရတိကိုဂုံတော်တစ်ခုဆိုပြီးတော့ဂုံတော်နှစ်ခုခွဲကြတယ်ပြိတ္တကတော့တချို့ကြံများမှလည်းပဲအနုတ္တရောကဂုံတော်တစ်ခုပုရိသဓမ္မတာရတိကဂုံတော်တစ်ခုလို့ခွဲကြထားတာရှိပါတယ်အဲ့လိုခွဲလိုက်လို့ရှိရင်တော့ဂုံတော်10ပါးဖြစ်သွားမှာပေါ့ဒါမဲ့ပြောရုပ်ဆိုစဉ်ကဂုဏ်တော်ကိုပါပဲအနုတ္တရောဆရာကအတုမရှိညတ်တယ်လို့ဆိုလိုတာအတုမရှိသောသီလကိုအတုမရှိသောသမာဓိကိုအတုမရှိသောပညာကိုအတုမရှိသောဝိမုတ်တိကိုအတုမရှိသောဝိမုတ်တိညာဏသဒ္ဒနာဂုဏ်တို့နှင့်ပြည့်စုံတော်မူသောမြတ်စွာဘုရားဆိုတော့အဲ့ဒီအဘယ်ကအရဟံပုဇော်သူကိုခံယူတော်မှာခံယူတော်မူထိုက်သောအတုမရှိသောသီလကိုသမာဓိကိုပညာကိုဝိမုတ်တိကိုဝိမုတ်တိညာဏသဒ္ဒနာဂုဏ်တို့နှင့်ပြည့်စုံတော်မူသောမြတ်စွာဘုရားဆရာနဲ့အဘယ်တော့မတူဘူးလားတူတယ်အနုတ္တရတုမရှိမြတ်တယ်ဆိုတဲ့သဘောတရားကလည်းဘယ်ကုံတော်မှမစူပြန့်နှံ့နေတာပဲဝိသသရဏတံပံတော်အတိညာရောအကျင့်ရောပြည့်စုံတယ်ဆိုတဲ့နေရာမှာတခြားသောယဟန္တာရှင်မြတ်တွေသစ္စကဗုဒ္ဓရှင်မြတ်တွေထက်အတုမရှိပြည့်စုံတာပဲမဟုတ်ဘူးလားပုရိသဓမ္မသာတဲ့အထိသုံးပါးတဲ့တရားတွေကိုသုံးမနိုင်တယ်ဆိုတဲ့နေရာမှာလည်းအနုတ္တရအတုမရှိပဲတထာဓိဝမနုဿနာနတ်လူတွေရဲ့ဆရာဆိုတဲ့နေရာမှာလည်းအတုမရှိဆရာပဲအဲ့ဒါဂုဏ်တော်တိုင်းမှာအနုတ္တရရဲ့သဘောကပါပြီးသားမို့လို့ပြီးကြခွဲတာကိုဥစဉ်တော့သဘောမကျဘူး။ဒါကြောင့်မလို့အနုတ္တရနဲ့ပုရိသဓမ္မသာတဲ့ဖြင်းနဲ့တွဲပြီးတော့ဂုဏ်တော်၉ပါးလို့ပဲအာယုံပြုတာကပူကောင်းပါလေ။လောကီသဘောအနေနဲ့ပြောတာရလို့တော့မဟုတ်ဘူးပေါ့လေ။မြတ်စွာဘုရားနဲ့ပတ္တတာတွေကလည်း၉နှဝင်းနေမများဘူးလား။ဂုဏ်တော်ကလည်း၉ပါးတဲ့။သတင်းသုံးပါးတဲ့ကလည်းဘဏဝါတုံ။55ပါးဆိုတော့လင်းနေငန်းနဲ့ပေါင်းတော့လေ၉ပေါ့။နာရမင်းသရီဆောက်တဲ့ကြောင်းကလည်းဘလောက်ကုန်တာလဲတော့ 54ခတိ54ဆိုတော့လေ9ပါပဲဝိရခအကြောင်းမရှိထောက်တာကလည်းဘလောက်ကုန်လို့28ခတိအဲ့ဒါလည်း9ပဲမဟုတ်လားအဝိနိကဂုဏ်တော်ကဩ78ပါပါ9ပါမလုံနဲ့နော်အဝိနိကဂုဏ်တော်78ပါဆိုတော့တင်းနေချင်းနဲ့ပေါင်းတော့လေ9ပဲအံပွဲတော်ကလည်း78ပါမြတ်စွာဘုရားရှင်အံပွဲတော်78ပါဟိုဥကောင်းတော်စပင်ကတောထက်တုန်းကလည်းလည်းနဲ့တက်တဲ့ပုံမရှိဘူးဆိုတာတို့သင်္ကန်းတော်ကဘုံနေပါရီပြေချမ်းခြင်းမရှိဘူးရှော့ဖွတ်စရာမလိုဘူးဆိုတာမျိုးတို့ပေါ့လေသင်္ကန်းမြတ်စွာဘုရားဖျားဖြစ်တော်ဝတ်ထားတဲ့တောထက်တုန်းကဝတ်ထားတဲ့သင်္ကန်းကပြိဋိဘံဆန်တဲ့ဒီအကြောင်းမကျုပ်ဘူးလေအဲ့အဲ့ဒါမျိုးပေါ့စသည်ဖြင့်အံ့ဘွယ်တော်ဆက်ရှိပါဆိုတာလည်းရှိတယ်တပိတ်ဆေးလိုက်ခြင်းလည်းလက်ဆေးရင်တပိတ်ပါပြောင်းတယ်တပိတ်ဆေးရင်လက်ပါပြောင်းတယ်ဆိုတာမျိုးပေါ့အဲ့ဒါကြီးတော့ကိုယ့်ကိုယ်လေးလာပေါ့နော်အဲ့ဒါဆိုလိုတာကတော့ကိုဟိုတခြေတော်မှာပါတဲ့စက်လက္ခဏာကလည်းဘယ်နှပါးတဲ့တော့108ွယ်စက်လက္ခဏာဆိုတော့တိတ်တုံညာ8ပေါင်းလိုက်တော့လေ9ပဲဒါကအနုတ္တရောကိုခွဲလို့ရှိရင်10ပါးဖြစ်တယ်ဆိုတော့လည်းပတ်သက်လို့တရိယာသွားလို့ပါအဲ့တော့ဂုံတော်9ပါးဆိုတာလေးကပဲအာယုံကြည့်လို့ကောင်းပါတယ်ဥပဒေတော့ကလည်းဇန်နဝါရီလ9ရက်နေ့မွေးတဲ့သူဆိုတော့9ပဲမဟုတ်ဘူးလားအဲ့ဒါဂုဏဝင်သမား9နေ့ကိုယ်ကကိုယ်နှဝင်းကိုကြိုက်တာရလို့မဟုတ်ဘူးကိုကကိုယ့်ရဲ့နေမှာမွေးတာဆိုတော့ကိုယ်သမားအလိုလိုဖြစ်နေတာကိုအဲ့တော့ဂုံတော်ကိုပါလေးနဲ့အာယုန်ပြုပေါ့ဟုတ်တယ်တရားပွဲရက်ကလည်းကိုယ့်ရဲ့အဲ့တော့အနုတ္တရောပုရိသဓမ္မသာရတိတွဲပြီးတော့ပြောလိုက်တော့သုံးမထိုက်တဲ့တရားဝါတွေကိုသုံးမတော်မူတဲ့နေရာမှာအတုမရှိမြတ်တော်မူသောမြတ်စွာဘုရားတရားဝါတွေကိုအတုမရှိသုံးမတော်မူနိုင်သောမြတ်စွာဘုရားပေါ့တဏ္ဍာရီကိုတုမရှိသုံးမတော်မူနိုင်တာဘာကြောင့်လဲဆိုရင်သူကတော်အပြောကောင်းလူအကောင်းပြောနိုင်လူသုံးမတယ်ဆိုတာစကားပြောပြီးသုံးမတာပဲမဟုတ်ဘူးလားအဲ့ဒါသူကရကုံတော်လေးနဲ့ပြောပြောပြီးတော့သုံးမတော်အနုတ္တရပုရိသဓမ္မသာရတိဖြစ်သွားတာပေါ့လောကဝိရိကုံတော်ကြီးနဲ့သုံးမခံမဲ့တတဝါရဲ့အတွင်ဓက္ခံဇယိုက်အကြိုက်အိန္ဒြေအနုယဉ်နေကိုသိတဲ့အတွက်ကြောင့်လေအနုတ္တရပုရိသဓမ္မသာရတိဖြစ်ရတာအနုတ္တရပရိသဓမ္မသာရတိဂုံတော်ကိုပွားမယ်ဆိုရင်သုက္ကတဂုံတော်ရေလောကဝိတုဂုံတော်ရေကထင်မစင်းသာလို့ဖြစ်ကုန်မရှိဘူးသုက္ကတဂုံတော်ကိုပွားများရင်လေကောင်းသောစကားကိုဆိုနိုင်တဲ့အတွက်ကြောင့်တတဝါရီမယဉ်ကျေးတဲ့သူတွေယဉ်ကျေးသွားကြတယ်ဆိုပြီးတော့အနုတ္တရပရိသကပါလာတာပဲလောကဝိတုတတဝါရီရဲ့အတွင်းတက်ခံစရဲ့အကျိတ်အိန္ဒြေတွေကိုပါအတိအကျသိတော်မူနိုင်တယ်ဆိုတော့ဂုံတော်ကိုပွားလိုက်ရင်အဲ့ဒီလိုသိတဲ့အတွက်ကြောင့်လေအတူမရှိသုံးမတော်မူနိုင်တယ်ဆိုပြီးတော့အနုတ္တရကပါမလာဘူးလားပါလာတယ်ဒီသုံးမကဘုရုမကိုခွဲလို့မရဘူးလောကဝိတုဆိုတဲ့ထဲမှာရှိတာကတော့လောကသုံးပါးပေါ့လေတတဝါတွေကိုသုံးမတဲ့နေရာမှာကျတော့တတ္တလောကကိုသိတော်မူသောမြတ်စွာဘုရားတတဝါတွေရဲ့အတွင်တက်ခံဇယိုက်အကျိတ်ကိုသိတော်မူသောမြတ်စွာဘုရားဘယ်သူကဘယ်လိုဓက္ခံရှိတယ်လဲဆိုတာအတိအကျသိနေတော့အဲ့ဒီဓက္ခံနဲ့အံဝင်ခွင့်ကြသုံးမနိုင်တာပေါ့ကျွမ်းကျင်တဲ့ဆေးဆရာတယောက်ဆေးကုကျွမ်းကျင်တဲ့သမားတော်တယောက်ဟာယောဂရဲ့လက္ခဏာကိုလည်းသိအောင်လေ့လာရတယ်။ယောဂရဲ့စိတ်မြင့်ကိုလည်းသိအောင်လေ့လာရတယ်။ယောဂတဲ့ရဲ့အတွင်းမှာငုံနေတဲ့ဓက္ခံကိုလည်းသိအောင်လေ့လာရတယ်။ယောဂလက္ခဏာချင်းတူတောင်မှယောဂတဲ့တယောက်နဲ့တယောက်အတွင်းမှာငုံနေတဲ့ဓက္ခံကတူရဲ့လား။မတူဘူး။ဖြားတာတောင်မှပုံငုံပြီးဖြားတာရှိတယ်လို့အေးငုံပြီးဖြားတာလည်းရှိတယ်။ငါဖြားယောဂကိုကုတယ်ဆိုတာတောင်မှကိုသိထားတဲ့ဆေးတလက်ထနဲ့ကုလို့ရရဲ့လားမရဘူးဟိုလူကိုဟိုဆေးနဲ့ရောက်ပြီမဲ့ဒီလူကြတော့ဒီဆေးနဲ့ကြမှာပြောင်းတာသူတိုင်းရင်ဆေးဟိုဆေးမီးတို့လည်းခေါ်ကြတာပေါ့လေဆေးမီးကြီးမဟုတ်ဘူးပေါ့နော်ဆေးမီးတို့ဆိုပြီးတော့ငှက်ဖြားစစ်တော့ဘာတွေစားကြတော့ဟိုလက်ဖက်နဲ့ငရုတ်ကောင်းနဲ့ထောင်းစားတာလည်းမရှိဘူးလားတချို့လည်းပဲအဲ့ဒါနဲ့ပြောင်းတယ်ဆိုပြီးတော့တင်းသားတွေဘာတွေမှလည်းရေးတာဖတ်ဖူးနေလေဒါပေမဲ့လို့ငှက်ဖြားလက်ဖက်နဲ့ငရုတ်ကောင်းနဲ့ရောစားပြီးတော့မပြောင်းတဲ့ငှက်ဖြားယောဂတွေကြီးလေကြည့်လေအဲ့ဒါကြတော့ဗာနဲ့ကုမတော်လက်ဖက်နဲ့ငရုတ်ကောင်းနဲ့မရဘူးဆိုတော့လေဒါကတည်းကစီးနီးပေးထားလို့ဗာသူ့ကိုယ်တိုင်ကြောက်တဲ့ညီလေးတဲ့စိတ်ကြီးလုံး၅လုံးမျိုးရတယ်စိတ်ကလည်းဟိုအရွယ်လေးခူးစားဒီအရွယ်လေးခူးစားဆိုတော့ဆေးဘက်မဝင်ဘူးလားစိတ်ကြီးလေးစိတ်ကြီးကအမှန်တန်ဆေးဘက်ဝင်တာနော်အဲ့ဒါအဝင်ဆိုးမှဆိုလို့ရှိရင်တော့စိတ်ကြီးလေးကိုပေါ်ကဒကာလေးနဲ့ထင်းရည်ထင်းရည်လေးနဲ့လုံးပြီးတော့မျိုးပေါ့တခြားနည်းလည်းရှိပါသေးတယ်ပါဏာတိပါဒသဘောတွေပါပါနေတဲ့နည်းတွေအဲ့ဒါမပြောတော့တော့ကြသွားလုံနေမှာစို့လို့ငှက်ဖြားကြောင့်နည်းကတော်တော်များတယ်နော်လောဘတတ္တဝါတွေမှန်သမျှကတော့ သုံးမှခြေကျွတ်မယ်တတဝါဒီမှန်သမျှကတော့ယောဂသေးလေးကြီးပဲ။ဘာယောဂသေးလဲဆိုရင်တော့ကိလေသာယောဂသေးတယ်။လောဘယောဂသေးရှိတယ်လို့ဒေါသယောဂသေးလေးရှိတယ်။လောတော်မောမှာစပြရခြင်းကိလေသာတွေကတော့ပုထုဇဉ်မှာအကုန်ရှိတာပဲပေါ့။ဒါပေမဲ့တချို့ကလောဘချက်ခံအကောင်းတယ်။လောဘအငုတ်ချက်များတယ်။တချို့ကဒေါသအငုတ်ချက်များတယ်။တချို့ကမာနအငုတ်ချက်များတယ်စသည်အရှင်းပေါ့။ကိလေသာအငုတ်ချက်ချင်းတယောက်နဲ့တယောက်တူရဲ့လား။အတွင်းတက်ခံအငုတ်တက်ခြင်းမတူဘူးလောဘယောဂတဲ့လောဘကိလေသာယောဂတဲ့လောဘအငုတ်တက်ရှိတဲ့တတဝခြင်းအတူတူတောင်မှအငုတ်တက်ခြင်းအတိအကျတူရလားဟိုတယောက်ကအစင်းနဲ့ပတ်သက်တဲ့လောဘအငုတ်တက်အားကောင်းတယ်အစင်းမြင်ရင်မနေနိုင်မထိုင်နိုင်အတန်နဲ့အနတ်နဲ့ကြတော့တိတ်ပြီးတော့လောဘဖြစ်တယ်မရှိဘူးတချို့ပုဂ္ဂိုလ်ကြတော့အတန်မှပုံပြီးတော့လောဘအားကောင်းတယ်အစင်းနဲ့မကြည့်ရနေပါစေအတန်လေးတော့နားမထောင်လို့မဖြစ်ဘူးတီဗီမကြည့်ရနေပါစေတခြင်းလေးတော့နာထောင်ခြင်းနဲ့စသည်အားဖြင့်ပါတချို့ကတော့အစင်းနေတန်းနေဒီပြီးမကြည့်ရနေပါသေးတခြားနာမထောင်ရနေပါသေးကောင်းကောင်းလေးစားရရင်ကျဉ်နှက်ပြီးစားတော့တဲ့ပတ်သက်လို့လောဘအငုတ်တက်ရှိရတယ်ကြီးတယ်လို့လည်းမရှိဘူးလားဟုတ်တချို့ကတော့စားကောင်းတော့ကောင်းမစားရနေပါသေးအိတ်နေရရင်ကျဉ်နှက်ပြီးဆိုပြီးတော့အိယာရဲ့ထိတွေ့လေးနဲ့ထိတွေ့ရတဲ့ဒုက္ခလေးကိုသာယာတဲ့လောဘအငုတ်တက်အားကြီးတယ်လို့လည်းမရှိဘူးလားလောဘယောဂပဲခြင်းအတူတူတောင်မှအငုတ်တက်အသေးစိတ်တူရလားမတူဘူးအဲ့ဒီတော့ဒီဝိနည်းကတော့လောဘရှိတယ်ဟိုနေရာလည်းလောဘရှိတယ်လောဘသမားမှတ်သမားဒီတရားကြီးဟောမယ်လို့ရရဲ့လားမရဘူးဒီလောဘယောဂတဲ့ကြတော့တရားတစ်မျိုးဟောဟိုလောဘယောဂတဲ့ကြတော့တရားတစ်မျိုးဟောသူတို့ရဲ့အတွင်းအငုတ်တက်ကိုအခြေခံပြီးတော့ကုသရပါတယ်ကိုယ်မှာဘာအငုတ်တက်တည်းအားကောင်းတယ်လဲဆိုတာကတော့စမ်းသပ်ဆစ်ဆီးလို့ရပါတယ်တဏိတာမမလုံမဖြစ်တဲ့အလုပ်တွေအသက်မွေးဝမ်းကြောင်းနဲ့ပတ်သက်တဲ့အလုပ်တွေလူမှုရေးနဲ့ပတ်သက်တဲ့အလုပ်တွေသာသနာရေးနဲ့ပတ်သက်တဲ့အလုပ်တွေမလုံမဖြစ်တဲ့အလုပ်တွေလုံနေရင်းနဲ့တခါတည်းဟန်အနာရတဲ့အချိန်လေးရှိတယ်။အဲ့ဒီအချိန်မှာကိုယ်စိတ်ကဘာတွေးနေတယ်လဲ။လောဘဖြစ်ရှားလေးတွေးနေလား။ဒေါသဖြစ်ရှားလေးတွေးနေလား။မာနဖြစ်ရှားလေးတွေးနေလား။မနာလိုဝန်တိုရှားလေးတွေးနေလား။လောဘဖြစ်ရှားတွေးနေရင်ကိုယ်အငုတ်တက်ကဘာငုတ်တက်လဲ။လောဘအငုတ်တယ်ကိုမဘာငုတ်တယ်ရှိတယ်လဲဆိုတာစိတ်တိုင်းပဒနာသဘောနဲ့ကိုစိတ်ကိုအမြဲတမ်းစစ်ဆေးနေရင်သိနိုင်တယ်နော်ဒါပေမဲ့မညာစရန်စစ်ဆေးဖို့တော့လိုတယ်ကိုဖုံးကွယ်ပြီးတော့လောဘငုတ်တယ်မဟုတ်ပါဘူးဒါကတော့ပုထုဇဉ်သဘာဝဆိုပြီးတော့ဖုံးကွယ်နေလို့တော့အငုတ်တယ်အမှန်သိနိုင်မှာမလားမသိနိုင်ဘူးမြတ်စွာဘုရားရှင်ကတတဝဝိနည်းတူချင်းရဲ့ကိလေသာအငုတ်တယ်သဘောကိုအသေးစိတ်အတိအကျသိတော်မူတယ်ဘာကုံတော်ကြီးနဲ့သိတာလဲလောကဝိတ္တူလေတတ္တလောကဩကာသလောကသင်္ခါရလောကအဲ့ဒီမှာတတ္တဝါရီရဲ့အတွင်းအငုတ်ချက်တွေကအတိအကျပြီးတော့ဖီးချက်ကတဲ့တော်တာပေါ့အနာနဲ့ဖီးတဲ့အောင်ပြီးနိုင်တော်တာပေါ့ဒါကြောင့်အလုတ္တရောပုရိသဓမ္မသာရတိသုံးပါတဲ့နေရာမှာအတုမရှိငြင်းမြတ်တော်မူတာအတွင်းတက္ကံတတ္တဝါရီရဲ့အတွင်းတက္ကံကိုလည်းပြီးတော်မူတယ်တတဝရရဲ့နောက်ကျောင်းရာဇဝင်ကိုလည်းပြီတော်မူတယ်အတိတ်ဘဝတုန်းကဘလို့အကုသိုလ်ပြုခဲ့မှုတယ်အတိတ်ဘဝတုန်းကဘလို့ကုသိုလ်ကောင်းမှုမျိုးပြုခဲ့မှုတယ်မနေ့ကပဲကြည့်လေသုလပန်ထကအရင်ဘဝတုန်းကရှင်မင်းဖြစ်တုန်းကဆင်းစည်းပြီးတိုင်းခမ်းလှဲ့လေရှင်ကြီးဘောမှာချွေးတွေထွက်တော့လက်ကံဘောကအရှူလေးနဲ့ချွေးတုပ်လက်ကံဘောလေးညင်နွမ်းသွားတာကြည့်ပြီးတော့ဘလောက်ပဲတက်တဲ့အဟောင်းကြီးမှပဲအဆုံးသတ်တာပါပဲအဲ့ဒီသဘောလေးတန်ဝေကညာနေခဏဆင်းညင်မှုတော့ကိုသုလဘာထကကိုယ်တိုင်သိရလားမသိဘူးမြတ်စွာဘုရားရှင်ကတော့သိတယ်သူကဟိုအတိတ်ဘဝတုန်းကအဲ့ဒီလိုတံဝေကညာနေတစ်ချက်ယူခဲ့ဘူးတယ်ဘုရားကြောင့်နေဖတ်ပြီးတော့သာဘာမှမဆန်းမှုထင်ရတယ်အဲ့ဒီလိုသိဖို့ဆိုတာတော်တော်ခက်ခဲတာနော်ကိုယ်တိတ်ကံကိုယ်တိုင်သိဖို့မလို့မလွယ်ဘူးသူတစ်ပါးအတိတ်ကံသိဖို့ဆိုတော့ပိုခက်ပါတယ်အဲ့တော့လက်ကံဘဝလေးနဲ့ကမ္မထံအာယုံချင်းခဲ့ဘူးတော့အခုဒီဘဝကျတော့လက်ကံဘဝအရှူလေးနဲ့ပဲကမ္မထံပြီးတော်မူပါတယ်နောက်ကျောင်းရာဇဝင်ပြီးတော်မူလို့နောက်ကြောင့်ရာဇဝင်လည်းပြီးတော်မူတယ်သူတို့ရဲ့အကြိုက်ကိုလည်းပြီးတော်မူတယ်အင်္ဂုလိမာလာတို့ဘာတို့ခြေချွတ်တော့ကြတော့အင်္ဂုလိမာလာချွတ်ခံတော့ကြားဘူးလေမလားအင်္ဂုလိမာလာကိုချွတ်တဲ့နေရာမှာအဓိကကြတဲ့စကလုံးကဘယ်စကလုံးလို့အ နုတ္တရပုရိသဓမ္မတာရတိတရဝရီကိုတွုံးရှိဆုံးမတော်မူနိုင်တဲ့နေရာမှာတတဝရီရဲ့ဓက္ခံအတွင်းဓက္ခံဤနောက်ကြောင့်ရဆိုနေသိတဲ့အပြင်သူကရဂုံတော်လေးနဲ့စကားလှလှစကားကောင်းကောင်းစကားဆန်းဆန်းလေးတွေပြောနိုင်လို့ပြောတတ်လိုက်တာပြောတတ်လိုက်တာလို့အံ့ဩယူရလောက်အောင်မြတ်စွာဘုရားကပြောတတ်တယ်မပြောတတ်ဘူးလားပြောတတ်လိုက်တာဘယ်တရားတော်ပဲသိလိဘယ်ဘုရားကြောင့်လိပဲဖတ်ဖတ်ပေါ့လေမြတ်စွာဘုရားရဲ့သူကရဂုံတော်တွေ့ရမှာပဲသူနေရာနဲ့သူအံဝင်ခွင်ကြပြောတတ်တဲ့ဉာဏ်တော်အင်္ဂလိပ်မာလာကအမေကိုလိုက်နေတော့မြတ်စွာဘုရားကဂျားလေးကနေမရက်လိုက်ဘူးလားရက်လိုက်တော့အင်္ဂလိပ်မာလာကမြတ်စွာဘုရားကိုလိုက်တယ်သူ့ရဲ့မျက်စိထဲမှာလည်းမြတ်စွာဘုရားကသူ့ရဲ့အစာပေါင်းများစွာပို့ပြီးတော့ပြေးနေတယ်လို့ထင်တယ်အဲ့ဒါနဲ့ယဟန်ကြီးခုမှတိမ်မှကြောက်နေသလားမရက်နဲ့နဲ့မအော်ဘူးလားအော် sorry မပြေးနဲ့လို့အော်တယ်မပြေးနဲ့မပြေးနဲ့လို့အော်တော့မြတ်စွာဘုရားကဘာပြန်ပြောလိုက်တော့ငါမပြေးဘူးမင်းပြေးနေတာဆက်မပြေးနဲ့တော့ဆက်မပြေးနဲ့ရက်တော့ဆက်မပြေးနဲ့ရက်တော့ဆိုတဲ့စကားလေးကလည်းသိဝင်စားကြကောင်းတယ်နော်အမှန်တန်အရသာရှိတယ်ဒီလိုဇတ်ဒီစကားလုံးလေးပြောခြင်းလို့ကိုမြတ်စွာဘုရားကဒီဇက်ွက်ကလေးဖန်တီးလိုက်တာပါကြည့်ရတာအင်္ဂလိပ်မာလာကဘဝတစ်ခုခုမှာမာရသွန်အပြေးသမားဖြစ်ခဲ့ဘူးလို့ထင်ပါတယ်အပြေးချန်ပီယံဖြစ်ခဲ့ဘူးလို့ထင်တယ်နော်အဲ့ဒါကိုမြတ်စွာဘုရားရှင်ကတတ္တလောကကိုသိတဲ့လောကဝိတုဂုံတော်ကြီးနဲ့ကြည့်လိုက်တော့ဩဒီဝိညာဉ်ကတော့ရှင်ပြီးဆိုတဲ့သကလုံးလေးရက်ဆိုတဲ့သကလုံးလေးပါမှတရားရမှာပဲ။ဒါနဲ့အမေကိုလိုက်နေတော့မိဘကြည့်သူဆိုတာဘယ်လိုပဲညာနဲ့ပြောပြီးတော့ဆုံးမရဲ့လား။မပြောဘူးပြီးဆိုတဲ့သကလုံးလေးသုံးလို့ရအောင်လို့ဂျားထဲကနေခံလိုက်တာ။အခုတရားနာမိတာမျိုးပြီးနေတာလားရက်နေတာလား။ထိုင်နေတာမဟုတ်လားထိုင်ကြီးပြေးနေတာပေါ့နော်ထိုင်ကြီးပြေးတာရှိတယ်ရက်ပြေးကြီးရှိတာရှိတယ်လျောင်းပြေးကြီးတာရှိတယ်သွားပြေးကြီးတာရှိတယ်စားပြေးကြီးတာရှိတယ်အိတ်ကြီးပြေးတာရှိတယ်တန်တရားကြီးမဆုံးမချင်းပြေးနေကြတဲ့သူတွေကြီးပဲခုတရားဟောပလင်ပေါ်မှာတရားဟောနေတယ်ဦးစင်းကလည်းပြေးနေတာပဲဟောပြေးပြေးနေတာပေါ့နော်အဲ့ဒါသူ့နေရာနဲ့သူအံဝင်ခွင့်ကြခေါ်ကြတော့မူနိုင်လေပြေးတဲ့ဆက်စလုံးလေးပြလိုက်တော့ဟိုရှားတဲ့ဆက်လုံးလေးလည်းသွားတတိရတာပေါ့ဘသူဟောတော့ရှားတာနဲ့ပတ်သက်တဲ့ဆက်လုံးလေးလေဗဒဝက်ကြီးညီနောင်သုံးချိတ်ကိုဟောတယ်မိမပြောက်ရှားတာတဲ့ကိုယ်ခန္ဓာအပြောက်ကိုရှားတာကပုံမြတ်တာပေါ့ဒီဆက်လုံးလေးကလည်းဘလောက်ကောင်းထားတော့နော်တခါတည်းဗဒဝက်ကြီးညီနောင်သုံးချိတ်ကိုတခါတည်းဟတ်ဖြစ်သွားတာပဲမိမပြောက်ရှားတာတဲ့ကိုယ်ခန္ဓာအပြောက်ကိုယ်ယုံနံအပြောက်ကိုယ်တဏ္ဍာအပြောက်ကိုယ်ဘဝအပြောက်ရှာတာကပူပြီးတော့ညံ့ညက်ပါတယ်ပူပြီးတော့အဖိုးတံပါတယ်ဒါလည်းပဲသူတို့ကအရင်ဘဝတုန်းကဒီလိုပဲအရှာသမားဖြစ်ခဲ့လို့ဖြစ်မှာပေါ့နော်အဲကြောင့်ရှာဆတဲ့သကလုံးလေးနဲ့သုံးပြီးတော့ခေါ်လိုက်တာအတွင်ဓက္ခံကိုလည်းသိတော်မူတယ်နောက်ကျောင်းရာဇဝင်ကိုလည်းသိတော်မူတယ်ဇတ်တော်တွေဆိုရင်အတိတ်ဇတ်ကျောင်းတွေပေါ့သင်ဟန်းဟာအခုမှအပြောရအစိုးရခက်တာမဟုတ်ဘူးအတိတ်ဘဝတုန်းကလည်းအပြောရအစိုးရခက်တယ်သင်ဟာအခုမှကျေးဇူးမသိတတ်တာမဟုတ်ဘူးအတိတ်ဘဝတုန်းကလည်းကျေးဇူးမသိတတ်ဘူးအဲ့ဒီလိုပြောလိုက်တော့ကို့အတိတ်ကြောင့်လေကို့သိချင်စိတ်တွေပေါ်လာတာပေါ့အဲ့ဒီမှာမြတ်စွာဘုရားကဟောဘေးပါဝင်ခြင်းကပုံကိုယ်ကြီးလေအဲ့ဒီလိုသူတစ်ပါးရဲ့တိစ္ဆာကြောင့်လေသိချင်တာပဲအတိတ်ဆက်ကြောင့်လေးနဲ့ပြန်ဟောပြလိုက်တော့တရားဥဒိယမြတ်တည်ရမသွားဘူးလားရသွားပြီဘုပိတမန္လလက်ဝိသမားကြီးတို့ချက်ခန်းလေးလည်းသိမှာပေါ့ဗာတရားလေးနဲ့ထွက်လိုက်တာတော့ဒီတောက်ချင်းပူရအောင်လုပ်ပေးနေတာเนาะဒီတောက်တဲ့ဆရာကဟိုတနေ့ပြောတယ်လို့အတန်ရှင်းအောင်ကြည်အောင်တောက်တာလည်းပါတယ်ဘိုက်တင်းအောင်တောက်တာလည်းပါတယ်ဟုတ်တယ်လေညာနေစာစားမမစားတာဘိုက်ကလေးကချောင်းနေတာပေါ့တရားဟောတဲ့ဆရာကလည်းရိုးရိုးစကားပြောတယ်လို့ပြောလို့မရဘူးအတွင်းအားထည့်ရတယ်အတွင်းအားထည့်နိုင်မှုကိုဘိုက်ကလေးကလည်းတင်းနေမှမလို့ဘူးလားဒါတော့မတင်းမအောင်ရေဝါတောက်ပေးမယ်เนาะအဲ့ဒါမိဒမန္တလက်ဝိသမားကြီးနောက်ကျောင်းရဆုံးရင်လက်ဆောင်ပြကပြန်ကြည့်လိုက်ပြန်ကြည့်လိုက်တော့ဘဝတစ်ခုမှာခကြီးတစ်ခုသွားနေရင်းနဲ့ဘုန်းကြီးကျောင်းရဲ့ဥဒတိုင်းရှိနာကသစ်ပင်တစ်ပင်အောက်မှာခေတ္တခဏရှေးသိမ့်ပြီးတော့အနာခူတယ်အနာယူအပန်းရှည်နေတယ်အဲ့ဒီအချိန်မှာပဲကျောင်းလိုက်ထဲကကိုရင်လေးတစ်ပါးကစာကြက်လိုက်တယ်လေရူပံဘိခဝေနတုံမာကံတံပဇဟထတံဝောပဟိနံဒီဃရတံဟိတာယဒုက္ခာယသံဝတ္တိရုပ်ဆိုတာကိုယ်ပိုင်ဥစ္စာမဟုတ်ပါဘူး ကိုယ်ပိုင်ဥစ္စာမဟုတ်တဲ့ရုပ်ပေါ်မှာတွေ့တာဆွမ်းလန်းနေတဲ့တဏှာကိုဆွမ်းလိုက်စမ်းပါအဲ့ဒီလိုဆွမ်းလိုက်မယ်ဆိုရင်ရှင်လျာလာဆိုတော့ကာလပတ်လုံးစီဝတူဖို့ချမ်းသာတူဖို့ဖြစ်ပါလိမ့်မယ်ဒီစကားလေးတခွန်ကြားလိုက်ရတာကြားလိုက်တော့သူကခဏညံလေးပဲမြင်စမ်းစားတာပေါ့ဩရုပ်တရားဟာကိုယ်ပိုင်ဥစ္စာမဟုတ်ဘူးဆိုပါလားဟုတ်သားပဲဟုတ်သားပဲသူ့ရဲ့ဘဝမှာသူ့ပိုင်ဆိုင်တဲ့ရုပ်ဝတ္ထုပစ္စည်းတွေသူ့မပျက်စီးစေခြင်းနဲ့အချင်းပျက်စီးတော့တာလူကြီးပြန်တတိယပြီးတော့ဩရူပံဘိက္ခူနတ္တုမကံရုပ်ဟာကိုယ်ပိုင်ဥစ္စာမဟုတ်ဘူးဆိုတာမှန်လိုက်တာမှန်လိုက်တာခဏလေးဆင်ញင်လိုက်ပြီကိုယ်လေးရွတ်တဲ့သာဖတ်တန်ကိုကျင့်တတ်လိုက်ပြီအဲ့ဒါကိုမြတ်စွာဘုရားရှင်ကနောက်ကြောင်းရဆိုရင်လှမ်းပြီးတော့ပြီးတယ်နော်ပြီးတဲ့တော့ကြပြီးတတ်မှန်လားမသိဘူးတရားဆုံးမှတော့ဘာစကလုံးလေးပအောင်ဟောလိုက်တော့ဒီစကားနဲ့ပဲပြန်ဟောတာပါဟိုတုန်းကကိုရင်လေးစီကနားထားခဲ့တဲ့တရားလေးပဲပြန်ဟောပြလိုက်တယ်ရူပံဘိက္ခဝေနတုမကံရူပံနောက်ခါဝေဒနာသင်ညာသင်္ခါရဝိညာဉ်ခန္ဓာ၅ပါးပေါ့လေခန္ဓာ၅ပါးဟာကိုယ်ပိုင်ဥစ္စာမဟုတ်ဘူးကိုယ်ပိုင်ဥစ္စာမဟုတ်တဲ့အဲ့ဒီခန္ဓာ၅ပါးအပေါ်မှာတွေ့တာလေးတဲ့တဏှာကိုစွန့်လိုက်စမ်းပါစွန့်လိုက်ရင်မြဲထာဝရချမ်းသာပါလိမ့်မယ်အဲ့ဒီလိုလေးဟောလိုက်တော့ယဟန္တာဖြစ်မသွားဘူးလားတရားဥပဒေများရသွားတယ်အနုတ္တရပုရိသဓမ္မတာရတိဂုံတော်ကြီးပွားလိုက်တော့လောကဝိတုတတဝရီရဲ့အတွင်းတက်ခံနဲ့နောက်ကျောင်းရာဇဝင်ကိုသိတော်မူနိုင်တဲ့ဂုံတော်ကြီးကလည်းပါလာတယ်အခြေအနေနဲ့အံဝင်ခွင့်ချက်ဖြစ်အောင်ကြိုးတက်တဲ့သကလုံးလှလှလေးတွေတုံတုံတက်တဲ့သုက္ကဒဂုံတော်ကြီးကလည်းပါလာတယ်မြတ်စွာဘုရားဒီတော်မှဆုံးမတာကိုနီးမိပိဋကမန္တကိုဆုံးမလို့ပိဋကမန္တတယောက်ပဲဒီတရားနဲ့တရားဥရမယ်ကိုကြတော့မရဘူးလို့ပြောလို့ရမလားတရားတော်တွေအများကြီးလေ့လာတဲ့ထက်ကကိုယ်အနှစ်သက်ဆုံးသကလုံးလေးတွေကိုယ်ကြိုက်ဆုံးတရားလေးတွေဆိုတာရှိကြတယ်မဟုတ်လားရှိကြတယ်ရူပမဲခွေနတ်တုမကံလေးနှလုံးသွင်းပြီးတော့ကိုယ်လည်းတရားမရနိုင်ဘူးလားဥစဉ်တော့တိတ်သဘောကြတာပဲအဲ့ဒီတရားလေးတခါယူလို့မော်ရောဥလူမော်တော့ကြတာဘယ်လိုဖြည့်ပြီးတော့ဆုံးမလဲဆွေဆွေဥလူမော်နတ်တုမကံကဲဆုံးလို့မရဘူးလားအနှစ်ပြီးတော့ဘယ်လိုပြီးမလို့စေစေဥလူမောနတုံမကံဥလူမောအများကကြည်ညိုလေးစားကြတဲ့တရားကြီးဥလူမောစေစေအများကစေစေလို့ခေါ်ကြတဲ့အများကမဆွေလို့ခေါ်ကြတဲ့ဥလူမောရဲ့နှလုံးသွဲပေါ်ကလေးဖြစ်တဲ့ဥလူမောရဲ့အသက်ကလေးဖြစ်တဲ့ဆွေသည်နတုံမကံအသင်တရားကြီးဥလူမောရဲ့ကိုယ်ပိုင်ဥစ္စာကိုယ်ပိုင်ပစ္စည်းမဟုတ်ပါဘူးပြောလို့မရဘူးလားအဲ့ဒီလိုလေတွေးပြီးတော့ပွားများပေါ့ကိုယ့်ဘာသာကိုနော်ကိုယ်ပိုင်ဥစ္စာမဟုတ်လို့ကိုမပိုင်လို့ပဲပေးလိုက်ရမယ်မလားဘယ်သူပေးလိုက်ရတာတော့မရဏသင်္မင်းကိုပေးလိုက်ရတာတေခြင်းတရားကိုပေးလိုက်ရတာမပေးခြင်းမူဆိုရင်မပေးခြင်းမူဆိုရင်ကြံမအပ်ခြင်းမူဆိုရင်ကိုပိုင်ရှင်းအောင်လုပ်ထားလိုက်ပေါ့ကိုပိုင်ပြည့်စုံစင်ပေးကြလို့ပါမလားမလိုဘူးအဲ့ဒါမသေးခြင်းတရားကိုကိုပိုင်ရအောင်ယူထားတဲ့ဆိုရင်တော့အပ်เสียလို့ရလားကိုယ်ပိုင်အစ်စ်ဆိုတာကမသိခြင်းတရားတစ်ခုပဲရှိတယ်။မသိခြင်းတရားဆိုတာပါဠိလိုပြောတော့အမတပေါ့။တရားကိုယ်အနေနဲ့ပြောတော့နိဗ္ဗာန်ပေါ့။နိဗ္ဗာန်ဆိုတဲ့ကုန်ပစ္စည်းနိဗ္ဗာန်ဆိုတဲ့ပစ္စည်းဝတ္ထုဒါပစ္စည်းဝတ္ထုဆိုတာတင်စားကြတာပေါ့။ဟိုလိုပစ္စည်းဝတ္ထုတော့မဟုတ်ဘူး။နိဗ္ဗာန်ဆိုတဲ့အရာကလွဲလို့ရှိရင်ကိုယ်ပိုင်တာတစ်ခုမှမရှိဘူး။ဒါကြောင့်မလို့ကိုယ်မပျက်စီးစေခြင်းမင်းနဲ့လည်းပျက်စီးသွားရတယ်။ကိုယ်မဆုံးရှုံးခြင်းမင်းနဲ့လည်းဆုံးရှုံးလိုက်ရတယ်။ကိုယ်မခွဲခွာခြင်းမင်းနဲ့လည်းခွဲခွာရတယ်။စေတယောက်တည်းကိုပြောတာမဟုတ်ဘူးနော်။ကြံတဲ့သူတွေလည်းဒီတိုင်းပဲပေါ့။ကိုယ်မဖြစ်ချင်တာတွေဖြစ်ဖြစ်နေတယ်ဆိုတာကကိုယ်ပိုင်လို့လားမပိုင်လို့လား။မပိုင်လို့။တခါယူလူမဆိုတော့သူများကိုချီရတဲ့ပတ်စံတွေပြန်မရတာလည်းမရှိဘူးလား။အဲ့ဒီကြတော့ခုနကဘလို့ဖြေဘူးနော်။ဘလို့ဆိုမလဲပါဠိတော်ကို။ပိုက်ဆံဥလူမောနတုံမကံ။ဟုတ်လား။ဥလူမောတခါယူဥလူမောပိုက်ဆံအပင်တခါယူဥလူမောသူများချီထားတဲ့ပိုက်ဆံသည်နတုံမကံကိုပိုင်ပိုက်ဆံအစ်စ်မဟုတ်ပါဘီဆိုလို့မရဘူးလားကိုပိုင်ဆိုရင်ရပြီပေါ့ကိုပိုင်မဟုတ်လို့မရတာကိုစိတ်နှလုံးမသားမရှင်းနေဖို့လိုသေးလားမလိုဘူးနတုံမကသုတ်တန်ကြီးကအင်မတန်ရတာရှိတာနော်သူများကြီးပြောနေတာပါကိုကလည်းပြန်ပြောရမှာပေါ့ညလုံးသဏ္ဍာတိကနတုံမကံဟုတ်လားသင်္သဏ္ဍာတိကသင်ရဲ့ညလုံးဟာသင်ကိုပိုင်ဟုတ်ရဲ့လားမဟုတ်ဘူးကိုပိုင်မဟုတ်လို့ပဲဒုက္ခဝေဒနာတွေအမျိုးမျိုးဖြစ်နေရတာမျက်စိနဲ့ပတ်သက်တဲ့ဒုက္ခဝေဒနာတွေအမျိုးမျိုးဖြစ်ရတယ်ဒီမျက်စိကိုသူများအသုံးချသလိုအပြည့်ဝအသုံးချခွင့်မရဘူးသူများဒီမိအောင်နဲ့အာရပါရစာရီဖတ်နေခြင်းကိုလုံးဝဖတ်ခွင့်မရှိဘူး မိရောက်တဲ့စားလုံးဝဖတ်လို့မှမရပဲတခြားတခြားအကြောင်းတရားတွေနဲ့ကြုံလို့ရှိရင်လေမျက်စိကိုဗဟုပြုတ်ပြီးတော့ခန္ဓာကိုယ်တစ်ခုလုံးရဲ့အာယုံကြောတွေထိခိုက်နေနိုင်ရတယ်အာယုံကြောအားနေတဲ့ယောဂရှိတယ်ပဲဆိုကြပါစို့မျက်စိအာယုံကြောကတော့အဓိကပဓာနာပေါ့လေမျက်စောပြခြင်းနဲ့တက်တော်ထင်ရှားရှိမယ်ဆိုရင်တော့ကိုလိုလေးများဆုံးမမလားမသိဘူးတခါပြန်စဉ်းစားမိတယ်လေစေတသင်္ဆန္ဒာတိကသင်ဟာအတိတ်ဘဝတစ်ခုလုံးကချောင်ကြီးရွှမ်းဆိုတဲ့နာမည်နဲ့ရှောင်းလင်းတိုင်းသမားတူဖြစ်ခဲ့ဘူးပါတယ်တိုင်းသမားနာမည်ကပါတယ်တော့ချောင်ကြီးရွှမ်းဆိုတော့အဓိပ္ပာယ်ပါတယ်တော့တရုတ်နာမည်တူအောင်မှဲ့ရတာလေချောင်ကြီးရွှမ်းဆိုတော့ချွန်ကြီးရှောင်းပေါ့ချွန်ကနေအတန်ကြားရတဲ့ကြည့်ပြီးတော့ရှောင်းကြည့်တော့တာဟုတ်လားချွန်ကနေကြားရတဲ့ဘာလို့လဲကြည့်ပြီးတော့ရှောင်းသွားတာလေဒါကြောင့်မလို့ဟာရဲလေချောင်ကြီးရွှမ်းကျောင်းမြတ်နာတော့ချွန်ကြီးရှောင်းအဲ့ဒါချောင်ကြီးရွှမ်းဆိုတဲ့ရှောင်းလင်းတိုင်းသမားရှောင်းလင်းဘုန်းကြီးလို့ဖြင့်ဖြစ်မှာပေါ့နော်ရှောင်းလင်းဘုန်းကြီးရှောင်းလင်းတိုင်းသမားတိုင်းအမတန်ကျွမ်းကျင်တဲ့တကူတော်တိုင်းသမားဖြစ်ခဲ့ဘူးပါလေအဲ့ဒီဘဝတော့ကကြိမ်ပဲတိုင်းသမားတူကိုမူအောင်မောအောင်မိသွားအောင်အာယုံကျော်အကျိုးပညာနဲ့လက်ညှိုးနဲ့လက်ခလဲနဲ့တခါတည်းမျက်မှောင်နှုတ်ကြတဲ့ထိုးပြီးတော့မျက်လုံးကျော်တွေပေသွားအောင်မျက်လုံးကြီးပြန်ပိတ်လို့မရအောင်ပိတ်ထားတဲ့မျက်လုံးပြန်ဖွင့်လို့မရအောင်တကူလုံးလှုပ်လို့မရအောင်ဟောအကျိုးတိုင်းနဲ့လေအကျော်တိုင်းကျွမ်းကျင်တဲ့ချောင်ကြီးချောင်ကအဲ့ဒီလိုလုတ်ခဲ့တဲ့အတွက်အခုတင်ဒီဘဝမှာအာယုံရောတွေအားနည်းရခြင်းဖြစ်ပါတယ်။အာယုံရောတွေထိခိုက်ပျက်စီးရခြင်းဖြစ်ပါတယ်။အဲ့ဒီလိုမဟောနိုင်တော့ဘူးလား
။ဟောနိုင်တော့ပါ
တယ်။ဟောနိုင်တော့တယ်နော်။ဘာလို့လဲဆိုတော့သကုပါလမထေမျက်စိကိုယ်တိုင်နဲ့ပတ်သက်လို့အတိတ်ဘဝတုန်းကသင်ဟာဆေးဆရာဖြစ်ခဲ့ဘူးတဲ့။မျက်စိဝေဒနာရှင်တယောက်ကိုဆေးကုသတော့မျက်စိဝေဒနာပြောက်သွားတယ်။ပြောက်ပေမဲ့သူကစီဘဝကမပေးခြင်းလို့မပြောက်ဘူးလို့ညာပြောတယ်။ဒါဆိုတော့ဒီဖေးလေးတစ်ခါခန့်လိုက်တော့ကြောက်သွားပါလိမ့်မယ်ဆိုပြီးမျက်စိကွယ်မဲ့စီခတ်ပြလိုက်တယ်။အဲ့ဒီခတ်ပြလိုက်တဲ့အကုသိုလ်ကြောင့်ဒီဘဝမျက်စိကွယ်ရခြင်းဖြစ်တယ်ဆိုတော့အထောက်ထားလေးကရှိထားတော့ဦးစင်းကလည်းတစ်ခါလေးစိတ်ကူးမိတယ်ငါချောင်ကြီးရှင်လားမသိဘူး။အနုတ္တရောပုရိသဓမ္မသာရတိတတဝရရဲ့အတွင်းသက်ခံတတဝရရဲ့နောက်ကျောင်းရာဇဝင်အတိအကျတည်တော်မူတယ်။ပြီးတဲ့အတိုင်းအချိန်နဲ့အချိန်ခါနဲ့အဝင်ခွင့်ကြဖြစ်အောင်စကားလှလှလေးတွေပြောနိုင်တယ်။ဒါကြောင့်အနုတ္တရပုရိသဓမ္မသာရတိဖြစ်ရပါတယ်။အနုတ္တရပုရိသဓမ္မသာရတိကိုပဲချဲ့ဟောမယ်ဆိုရင်ကုန်နိုင်မှာမလား။မကုန်နိုင်ဘူး။အဲ့ဒါမြတ်စွာဘုရားဆုံးမလိုက်လို့ရှင်ကြီးတော်တဲ့ပိဋကတ်ကိုကြည့်ပြီးတော့လည်းမြတ်စွာဘုရားရှင်ဟာအနုတ္တရပုရိသဓမ္မသာရတိဖြစ်တော်မူပါပြီတယ်လို့သိနိုင်ပါတယ်တခါတော့ကောသလမင်းကြီးကလျှောက်တယ်လေမြတ်စွာဘုရားတဲ့တပည့်တော်ဟာတတ်နိုင်ချက်နိုင်ဒံတက်နိုင်နဲ့အာနာပိုင်တူဖြစ်ပါတယ်လွတ်တော်မှာအစည်းအဝေးလုပ်တဲ့အခါတပည့်တော်စကားပြောနေတုန်းဝင်ပြောကြတဲ့သူတွေကိုငါစကားပြောနေတုန်းဝင်းဝဲမပြောကြပါနဲ့လို့တားမြစ်ပါတယ်ဒါပေမဲ့တားမြစ်လို့မရပါဘူးတပည့်တော်ပြောဆိုနေစမှာလေဝင်ပြီးတော့တရားတော်ပေါင်းနဲ့ပြောကြတာပါပဲမြတ်စွာဘုရားရှင်ကတော့ရာပေါင်းများစွာသောတရားနာပိဋကအလေးမှာတရားနှိပ်ပြီဆိုရင်အားလုံးကငြင်းငြင်းသက်သက်နဲ့တရားနာယူနေကြတယ်။ချောင်းဟန်နာလေးတောင်မရှိဘူး။နှာချေတန်လေးတောင်မရှိဘူး။တခါတော့ယဟန်တော်တစ်ပါးတရားနာနေရင်းနဲ့ချောင်းလေးတစ်ချက်ဟန်လိုက်မိတာ။ဘေးကယဟန်တော်တစ်ပါးကဒူးလေးနဲ့အသာတုပ်ပြီးတော့ငါရှင်အသာမထွက်ပါနဲ့တိတ်တိတ်ကလေးနေပါ။မြတ်စွာဘုရားတရားဟောနေပါတယ်လို့တူတူလေးသာမြစ်ခဲ့ဘူးလေ။ဒုဒ္ဒလည်းနဲ့မပါဘဲနဲ့ဒီလောက်ရင်ကျေးသိမ့်မွေးတည်ငြိမ်ရင်ကျက်အောင်ဆုံးမနိုင်တာရှင်တပိတော့ကြီးညိုလို့မဆုံးပါဘူးအာရလို့လည်းမဆုံးပါဘူးအံ့ဩလို့လည်းမဆုံးပါဘူးဒီလောက်ရင်ကျေးသိမ့်မွေးတဲ့ပရိသတ်ဒီလောက်တည်ငြိမ်အီးထက်တဲ့ပရိသတ်မြတ်စွာဘုရားရှင်ရဲ့သာသနာတော်ကလွှဲရင်ဘယ်နေရာမှမရှိနိုင်ပါဘူးဒီချက်ကိုကြည့်ပြီးတော့လည်းဆရာတပိတော်ဟာမြတ်စွာဘုရားဟာသမ္မာသမ္ဗုဒ္ဓဧကံဆယ်စစ်ဖြစ်တယ်ဆိုတာယုံကြည်ပါတယ်တဲ့ကဘာပေါ်မှာတက်တန်းအရှိဆုံးအဖွဲ့အစည်းဟာသံဃာအဖွဲ့အစည်းပါ။မြတ်စွာဘုရားရှင်တပည့်သားသံဃာအဖွဲ့အစည်းဟာကဘာပေါ်မှာတက်တန်းအရှိဆုံးအဖွဲ့အစည်း။မြတ်စွာဘုရားရှင်အဆုံးမကောင်းလို့ပေါ့။နှစ်ပေါင်း2500ကျော်တိတန်ဒီနေ့ဒီချိန်အထိတည်မြဲမနေဘူးလား။ မြတ်စွာဘုရားတစ်ချိန်တစ်ခါဆုံးမလိုက်ပြီးပြီဆိုရင်အဆုံးမခံရလို့ယဉ်ကျေးသွားတဲ့ပုဂ္ဂိုလ်ဟာနောက်တစ်ဖန်ဂျိုင်းဆိုင်သွားတယ်ဆိုတာမရှိဘူး။တစ်ချိန်ဆုံးမပြီးတာနဲ့သာဝရယဉ်ကျေးသွားပါလေ။ဒါကြောင့်လေအနုတ္တရပုရိသဓမ္မတာရတိ။အနုတ္တရပုရိသဓမ္မတာရတိဂုဏ်တော်ကြီးပြီးတော့ဘာကုန်တော့လဲ။သတ္ထာရိဝမုဒ္ဒနာကုန်တဲ့အဋ္ဌပလီဆိုလိုက်ပါဦး။အနုတ္တရပုရိသဓမ္မတာရတိသုံးမခဲ့တဲ့တတ္တဝါဒီကိုအတုမရှိသုံးမတော်မူနိုင်တဲ့အတွေ့သတ္ထာဇီဝမနုဿာနံနတ်လူလူရဲ့ဆရာတဆူဖြစ်တော်မူပါတယ်။တတ္တဝါဒီကိုအတုမရှိသုံးမနိုင်လို့လေဆရာကောင်းတဆူဖြစ်တော်မူတာ။အနုတ္တရပုရိသဓမ္မတာရတိဆိုတဲ့ဂုဏ်တော်ကြောင့်ပဲသတ္ထာဇီဝမနုဿာနံဂုဏ်တော်ကြီးဖြစ်လာတာ။နှစ်ခုကရုပ်ကြည့်လိုက်ရင်အတူတူလို့ဖြစ်မနေဘူးလား။အနုတ္တရပုရိသဓမ္မတာရတိဆိုလဲသုံးမတာပဲ။သတ္ထာဇီဝမနုဿာနံဆရာရှင်နဲ့ကောင်းရံကောင်းကျောင်းနေညွှန်ကြားပြတာလေဆိုတာလေသုံးမတာပဲအဲ့တော့ဘလို့ခွဲမလို့မကွဲအောင်ကွဲပါအောင်ရုပ်တရားကြည့်လိုက်ရင်တူတယ်ထင်တာသေသေးချာချာစဉ်းစားကြည့်ရင်တော့မတူပါဘူးဒီလိုလေးနှလုံးသွင်းလိုက်ကြည့်ပါလေအနုတ္တရပုရိသဓမ္မတာရတိဂုဏ်တော်ကသုံးမမှုကျွမ်းကျင်တာကိုကြားတယ်သတ္ထာဒီဝမနုဿာနံဂုဏ်တော်ကသုံးမမှုအောင်မြင်တာကိုကြားတယ်ဆုံးမမှုကျွမ်းကျင်တဲ့စွမ်းရည်ကိုအနုတ္တရောကကြပါလေ။စွမ်းရည်ရှိတဲ့အတိုင်းဆုံးမလိုက်လို့ဆုံးမမှုအောင်မြင်သွားတာဆုံးမမှုလမ်းဆုံးရောက်သွားတာကိုသတ္ထာဒီဝမနုဿာနံဂုဏ်တော်ကြီးကကြပါလေ။တနည်းပြောရရင်အနုတ္တရောပရိသဓမ္မရှိနေတာပါလေလူရင်းပဲနော်အနုတ္တရောဂုဏ်တော်ကလှုပ်ဆောင်မှုအခြေအနေကိုပြပါလေ။ဆုံးမတယ်ဆိုတော့ပြောရဆိုရသွားရလာရတဲ့လှုပ်ဆောင်မှုသဘောလေးမပေါ်လွင်ဘူးလား။မှုအခြေအနေကိုအနုတ္တရောကကြတယ်။ယက်တိမှုအခြေအနေကိုကြတော့သတ္ထာဓိဝမနုဿနံဂုဏ်တော်ကြီးကကြားတယ်။မြတ်စွာဘုရားရှင်ရဲ့ဘဝဖြစ်တည်မှုဘဝယက်တိမှုကဆရာအဖြစ်နဲ့ယက်တိနေတာ။အဲ့ဒီဆရာအဖြစ်နဲ့ယက်တိပြီးတော့အလုပ်လုပ်တဲ့ခါကျတော့ယင်မယင်ကြီးတဲ့တရားဝါတွေကိုလိုက်ပြီးတော့ဆုံးမရတယ်။အဲ့ဒီလိုလေးပွားလိုက်လို့ရှိရင်လည်းရတာပါပဲ။တနည်းအားဖြင့်ပြောတော့နုတ္တရောပုရိသဓမ္မတရတိကသူတစ်ပါးကိုဆုံးမတယ်။သတ္ထာဓိဝမနုဿနံဂုဏ်တော်ကြီးကကိုယ့်ကိုယ်ကိုလည်းယင်ကြီးအောင်ဆုံးမထားတဲ့အတွက်ဆရာဂုံအင်္ဂါနဲ့ပြည့်စုံနေတယ်။ဒီလိုခွဲပြီးတော့ပွားမယ်ဆိုလည်းမရဘူးလားဒါကိုယ်စိတ်ထဲမှာတူတယ်လို့ထင်သွားရင်ပြောတာပါသုံးမတယ်ဆိုတဲ့သကလုံးဆင်ရဆိုတဲ့သကလုံးသကလုံးမတူတဲ့အတွက်ကြောင့်ကိုပဲတကယ်ပွားကြည့်ရင်တော့လေမတူပါဘူးတတ်ထာဒီဝမနုဿာနံနတ်လူတို့ရဲ့ဆရာတဆုခုနအနုတ္တရပုရိသမှလည်းပဲတချို့ကသုံးမထိုင်တဲ့လူယောက်ျားနတ်ယောက်ျားတိရစ္ဆာန်ယောက်ျားတို့ကိုသုံးမတော်မူသောနဲ့တွေ့ပြီးတော့ပုရိသမိမတွေကြတော့မသုံးမဘူးလားတွေးနေဦးမယ်နော်ပုရိသဆိုတာကတချို့နေရာတွေမှာယောက်ျားလို့အနေအထိပဲထွက်တယ်။ဒီနေရာမှာကပုရိသကယောက်ျားလို့အထိပဲမထွက်ပါဘူး။တတ္တဝါလို့အထိပဲထွက်ပါတယ်။ကြာရောမရောတတ္တဝါအားလုံးပုရိသပဲနော်။တတ္ထာဒီဝမနုဿာနံဆရာတဆူတဲ့။မြတ်စွာဘုရားရှင်ကနတ်လူတို့ရဲ့ဂုံယူထိုက်တဲ့ဆရာတဆူပဲ။မြတ်စွာဘုရားရှင်အဆုံးမခံလိုက်ရလို့ယဉ်ကျေးသွားတဲ့ပုဂ္ဂိုလ်က"အိုးဒုဆရာဒုဆရာ"ဗုဒ္ဓဟာဒုရဲ့ဆရာ။မြတ်စွာဘုရားရှင်ဟာဒုရဲ့ဆရာ။ဆရာဖြစ်တဲ့ဂုံမယူကြဘူးလား။အနုတ္တရပုရိသဓမ္မတရတိကမြတ်စွာဘုရားရဲ့လှုပ်ဆောင်မှုပဲတထာဒေဝမနုဿာနံကအဲ့ဒီလှုပ်ဆောင်မှုကိုခံယူရတဲ့ပုဂ္ဂိုလ်ရဲ့တုံ့ပြန်မှုပဲလှုပ်ဆောင်မှုတနည်းပြောရင်တက်ရောက်မှုပေါ့နော်အနုတ္တရကတက်ရောက်မှုဂုံကိုပြရင်တထာဒေဝမနုဿာနံကတုံ့ပြန်မှုဂုံကိုပြရင်ဆုံးမခံရတဲ့ပုဂ္ဂိုလ်ကကိုယ်တင်တော့ရဲ့ဆရာဘယ်လိုလဲဆိုရင်ဗုဒ္ဓမြတ်စွာကသူ့ဆရာပေါ့မြတ်စွာဘုရားရှင်ကိုညွန်ပြပြီးတော့မပြောကြဘူးလားအဲ့တော့သုံးမခံရတဲ့တရားဝါးကြီးကညွန်ပြကြလို့ဒီဂုဏ်တော်ကြီးကပေါ်လာတာ။မြတ်စွာဘုရားရှင်ကသူများကိုသာသုံးမတာမဟုတ်ဘူး။ကိုယ့်ကိုယ်ကိုလည်းသုံးမပြီးတာ။ဒါကြောင့်မြတ်စွာဘုရားရှင်ရဲ့ကိုယ်နှုတ်စိတ်ဣန္ဒြေတွေကကြီးညိုဝယ်ဆောင်နေတယ်။စိတ်ကတော့မမြန်လို့သာကိုယ်နဲ့နှုတ်ကိုယ်မူရာနှုတ်မူရာကဣန္ဒြေတိတ်ခါအပြည့်ဝဖြစ်နေတယ်။လောကမှာပညာကြီးဝါလို့ကိုယ့်ကိုဉာဏ်တိုးအောင်သုံးမနိုင်ပေမဲ့ဆုံးမတဲ့ပုဂ္ဂိုလ်ကဣန္ဒြေသိက္ခာမရှိဘူးဆိုရင်ဘယ်သူကချင်းကျွန်တော်ဆရာပေါ့ဘယ်သူကချင်းကျမဆရာပေါ့ ਨੇ ဂုံကြီးဝင်ကြွားစွာပြောဝင်ရဲ့လားမပြောဘူးမူဆုံးမကတော့ကောင်းမှရဲ့ဒါပေမဲ့သူကိုယ်တိုင်ကဣန္ဒြေသိက္ခာမရှိဘူးဆိုရင်ဆရာအဖြစ်နဲ့ဂုံမယူခြင်းဘူးမြတ်စွာဘုရားရှင်ကြားတဲ့ဝိဇ္ဇာသရဏတံပန်တော်အတိညာရောအကျင့်ရောပြည့်စုံတော်မူတဲ့ပုဂ္ဂိုလ်ဆိုတော့ဘုရားဖြစ်ပြီးတဲ့နောက်မှာလဲဣန္ဒြေသိက္ခာကပြည့်ဝနေပါတယ် ဖျားမရှိခင်မှာအိန္ဒြေသိက္ခာစောင့်ကြည့်တာမဟုတ်ဘူးဖျားဖြစ်ပြီးတဲ့နောက်ပိုင်းမှာလည်းအိန္ဒြေသိက္ခာအပြည့်အဝရှိတယ်။ဒါကြောင့်အိန္ဒြေသိက္ခာအပြည့်အဝရှိရဲ့ဖျားရုပ်ဆင်းဥပဒိကလည်းအမတန်တင့်တယ်တတ်ပေတယ်ဖျားဆိုတော့တလောကလုံးမှာလည်းသင်္ချာကြောကြဂုံတရင်ကြီးတဲ့ဖျားဆိုတော့အိုးဒုဆင်ရပေါ့ဒုဆင်ရပေါ့နဲ့ဂုံမယူဘူးလား။ဂုံယူပါလေဗျာ။လောကမှာလူလောကပဲဖြစ်ဖြစ်ယဟန်လောကပဲဖြစ်ဖြစ်ပုဂ္ဂိုလ်တရားသင်္ချာကြောကြလာပြီဆိုရင်အမျိုးမတော်တဲ့လူလည်းအမျိုးလားမဆက်ဘူးလား။အဲ့ဒီလူပဲပေါ့မြတ်စွာဘုရားကိုဂုံယူလိုက်ကြတာဂုံယူထိုက်တော့ဆရာဆရာဆိုတဲ့စကားလုံးကြီးရှိရနေဝိဒေသနာလေးထည့်တယ်ပြီးပွားကြည့်လိုက်ပေါ့လေ။နတ်လူတို့ရဲ့ဂုံယူထိုက်တော့ဆရာဘာကြောင့်လဲအိန္ဒြေသိက္ခာကြီးဝါလို့ကြီးညိုဝဲဆောင်လို့နတ်လူတို့ရဲ့အာကိုထိုက်တော့ဆရာလောကမှာရှိတဲ့ဆရာတွေသင်ပေးတဲ့ပညာဆိုတာကတဘဝစားပဲ။နောက်တန်ရာတိအကျိုးမပြုနိုင်ဘူး။နိဗ္ဗာန်ချမ်းသာတိအကျိုးမပြုနိုင်ဘူး။မြတ်စွာဘုရားပေးတဲ့ပညာအမွေမြတ်စွာဘုရားဆုံးမတဲ့အဋ္ဌညာပညာတွေကတဘဝတဏ္ဍာမဟုတ်ပါဘူး။ယ ahanan မဖြစ်သေးဘူးဆိုရင်လည်းတဏ္ဍာမှာအစင်တည်းမြင့်ကျင်လည်ရမယ်။ယ ahanan ဖြစ်သွားပြီဆိုရင်တော့ဒုက္ခကတိချုပ်ခြင်းနဲ့နိဗ္ဗာန်ကိုသာဝရဝင်ဆံရပြီဆိုတော့အကောင်းဆုံးချမ်းသာကိုပေးနိုင်တဲ့အဋ္ဌညာပညာတွေကိုဖြန့်ဝေပေးတာကိုအာကိုထိုက်တော့ဆရာတဘဝတည်းပဲကျူးကျူးမဲ့ပုဂ္ဂိုလ်နဲ့ဘဝပေါင်းများစွာကျူးကျူးမဲ့ပုဂ္ဂိုလ်ဘယ်ပုဂ္ဂိုလ်ကအာကုထိုင်လဲဘဝပေါင်းများစွာကျူးကျူးမဲ့ပုဂ္ဂိုလ်ပါပဲမြတ်စွာဘုရားရှင်ဟာတဏှာဘဝပေါင်းများစွာအာကုခံရညုံနေမှာကဘူးဘဝပြတ်တဲ့အထိဘဝချုပ်ရင်းနဲ့ချမ်းသာရတဲ့အထိတောင်အာကုရပါတယ်ဒါကြောင့်နတ်လူတွေမှာတတဝါအလုံးလို့ရဲ့အာကုထိုင်တဲ့ဆရာနောက်တစ်ခါမြတ်စွာဘုရားရှင်ဟာနတ်လူတွေမှာတတဝါအလုံးလို့ရဲ့လေးစားထိုက်တဲ့ဆရာတဏှိပြဏစံပြုထိုက်တဲ့ဆရာလောကမှာဆရာဆိုတာရှိကြပါတယ်ဒါပေမဲ့အများအားဖြင့်တော့ကိုယ်အကျိုးမျှော်လင့်တာလည်းပါတယ်လာဘတက္ကရတိလောကလို့ခေါ်တာပေါ့လေပစ္စည်းလာလာဘမျှော်လင့်တဲ့စိတ်လည်းပါတယ်သင်္ချာကြောကြခြင်းတဲ့စိတ်လည်းပါတယ်မြတ်စွာဘုရားရှင်ကတော့အဲ့ဒီလိုမျိုးမဟုတ်ဘူးလောကဆရာတွေဘလောက်ပဲပညာပေးတယ်ပြောပြောညာမှုသောကလို့သကုံလာလေးနဲ့တုံးထားတဲ့အဖို့ခါတော့မယူဘူးလားယူတယ်ဒါပေမဲ့မြတ်စွာဘုရားရှင်ကတော့အခမဲ့ပညာပေးတာဖះရှင်းမှမဟုတ်ဘူးပေါ့အလောင်းတော်ဘာတွေကလည်းဒီလိုပါပဲဖះမှမဟုတ်ဘူးဖះရဲ့သားတော်ယဟန်တန်ဃာကြီးလည်းပဲအခမဲ့ပညာသင်ပေးနေတာစာသင်တိုက်ဒီမှာစာသင်တဲ့ကိုရင်လေးတွေဦးစင်းလေးတွေစာချဆရာတော်တွေကိုစာသင်ကပေးရရဲ့လားမပေးရဘူးအစားတော့လည်းအခမဲ့ပညာကလည်းအခမဲ့အဲ့တော့မြတ်စွာဘုရားရှင်ကလာလာဘကြောဆုံးမှုလည်းမလိုပါဘူးအခမဲ့သင်ပေးပါလေပြီးတော့ကိုယ်စီရောက်လာတဲ့တပည့်မှသင်ကြားပေးတာမဟုတ်ဘူးတပည့်ရှိတဲ့စီသွားပြီးတော့သင်ကြားပြီးတယ်။အင်္ဂလိပ်မှာလာတဲ့ဆင်သူဘာသာသူတော်တဲ့နေတာပဲမဟုတ်ဘူးလား။ဒါပေမဲ့တော်တဲ့သူကိုသွားပြီးတော့သင်မပေးဘူးလား။သင်ပေးတယ်။ယူဇနာပေါင်းများစွာဝေးတဲ့နေရာကလေးပဲတကူသုံးတဲ့အခါသုံးချင်းချင်းကြွားတဲ့အခါကြွားအပင်ပန်းခံပြီးတော့သင်ကြားပြီးတယ်။တခါတည်းကျတော့လေအနီးကချင်းချင်းနာနာနွေးနွေးထွေးထွေးစောင့်ရှောက်တဲ့နေစဉ်ကိုသွားသွားပြီးတော့အာလာပဒါနာပါစကားလေးတွေပြောလို့ဆိုလို့ဟိုလေပြတ်သွားတဲ့ပုံလိုက်ကြီးစောင့်ရှောက်တဲ့ဝိထုမျိုးတွေပေါ့နော်။အနည်းကစမ်းလျှောက်တာတွေလည်းရှိတယ်။တခါတည်းကျတော့စိတ်ပြက်နေတယ်အာငယ်နေတယ်။ဓမ္မမဟုတ်လည်းပဲပိဋိပတ်တရီတွေလွန်ခဲ့ပြီးတော့စိတ်တွေတက်ကြွနေတယ်။ကိုယ်နဲ့ကလည်းအနှံ့ဝင်းနေတယ်ဆိုတော့ရောင်ကြီးတော်လေးဆွတ်ပြီးတော့အင်တာနက်နဲ့လည်းမဆုံးမဘူးလား။ဆုံးပါတယ်။အင်တာနက်ကမြတ်စွာဘုရားကစခဲ့တာ။ဘာလက်စ်ကျိုးမှမလို့ဘူး။မြတ်စွာဘုရားကသာဝတိကနေနေပြီးတော့ဟိုရာဇကျိုးကဝိနည်းကိုလည်းပဲရောင်ကြီးတော်လေးနဲ့နှံ့လှုပ်ပြီးတော့ဆုံးပါတယ်။အဲ့ဒီသာဝကရဲ့ရှိယဟန်ဖြစ်ဖြစ်လူပုဂ္ဂိုလ်ဖြစ်ဖြစ်ပေါ့လေသူ့ရဲ့ရှိမှာမြတ်စွာဘုရားကြွလာတယ်လို့ကိုထင်ရတာတကယ်တော့ကြွလာတာမဟုတ်ဘူးနော်ဟိုအရှင်ဝက်ကြီးတို့ရောက်တဲ့ခုံချမယ်လို့တော့လေရောက်အပြင်ဘက်ကောင်းကင်ဘက်ကမြတ်စွာဘုရားရက်မနေဘူးလားတကယ်လာရက်တာမဟုတ်ဘူးနော်ကျောင်းတော်ကနေရောင်ကြီးတော်ဆွတ်လိုက်တာကိုဘွားလေးဆွတ်လိုက်တာမြတ်စွာဘုရားရဲ့အင်တာနက်ကပိုအဆင်မြင်ဘူးလားအင်တာနက်ကွန်ရက်ကတော်တော်ဆင်မြင်တယ်နော်အဲ့ဒီလိုပေါ့လေမြတ်စွာဘုရားရဲ့သုံးပါတော်မူပုံတွေတတ်ထဆရာကောင်းတယောက်ဖြစ်တဲ့သင်ကြားတော်မူပုံတွေကတကယ်ကိုစံပြုထိုက်ပါတယ်။အိုးဝိနည်းသာရှိမယ်ဆိုရင်အမိုက်ပုံလိုနေရာမျိုးမစင်တွင်လိုနေရာမျိုးလည်းကြွတော်မူတာပဲ။စံဘုကတို့ကိုချွတ်တော့မစင်တွင်လူတွေဆွနဲ့မစင်တွင်အိမ်သားတွေရှိတဲ့နေရာပဲကြွပြီးတော့ဟောရတာပဲမဟုတ်ဘူးလား။အိုးနောက်ဆုံးလေဟိုမယိုးသေးစကားပေါ့ပြည့်တစားမအိမ်လည်းပဲကြွပြီးတော့မဟောရဘူးလား။ဟောတာပဲရိုးရိုးလူသားဆိုတော့ဦးစင်းတို့လည်းပြည့်တယ်အဲ့လိုပေါ့လေ။ဒီရသမိုင်းတွားပြီးတော့တရားဟောဝိုင်းပြီးတော့ကဲ့ရဲ့ကြမှာနော်မြတ်စွာဘုရားကျတဲ့ဘုသူကဲ့ရဲ့ကဲ့ရဲ့ဒီတမိတော်လေးဒီဝိညာဉ်လေးချွတ်တန်းဝင်မှုပဲအရေးကြီးတယ်ဆိုပြီးတော့သူတော်ဘကဲ့ရဲ့မဲ့နေရာဒီလေကိုတော်တိုင်းကြွတော်မူတာပဲမြတ်စွာဘုရားရှင်ရဲ့ဆရာအဖြစ်ဆရာဘဝဆရာပုံရိပ်ကမလေးနဲ့လုံမူလားလေးနဲ့ပါလားလေးနဲ့တယ်ဒါကြောင့်မလို့အနုတော်နဲ့ဆင်တယ်ဆိုမဲ့တကယ်ပွားကြည့်ရင်မဆင်ပါဘူးတတဝနတ်လူကြီးမှာတတဝအာလုံးလို့ရယ်စံပြုထိုက်တဲ့ဆရာပါ တထာជីវမနုဿာနံတထာကိုဆရာလို့အဓိပ္ပာယ်ပြန်လိုက်တာနောက်တနည်းကတော့တထာကိုကုံတယ်မှုကြီးလို့လည်းအဓိပ္ပာယ်ပြန်လို့ရတယ်နတ်လူမြတ်မှာတတဝအလုံးလို့ရဲ့ကုံတယ်မှုကြီးနဲ့တူတော်မူသောမြတ်စွာဘုရားဟိုရှိခေတုန်းကလဲဒီပါရီနဲ့ကုံကူသွားကုံကူသားရောင်းဝယ်ကြရတာကိုအဲ့ဒီခါမှာအတိညာအညောမြင့်ရှိတဲ့ကုံတယ်မှုကြီးကဥဆောင်လို့ရှိရင်နောက်လိုက်နောက်ပါကုံတယ်တွေဂန္ဓရခကြီးကဲကနေလွန်မြောက်ပြီးတော့ဘေးကင်းတဲ့အရက်ကိုရောက်ကြတယ်ဒါဇာတော်ဒီပါလိပြောမှဆိုပဲဆုံးမလဲရှင်ဒီဝရလောင်ကုံတယ်မှုကြီးနဲ့မြတ်စွာဘုရားလံကုံတယ်မှုကြီးတို့ကန္နရာကြီးသွားပြီးတော့ကုသဉာဏ်ဝေကြရှင်ဒီဝရအသိဉာဏ်အမျိုးမျိုးမရှိလို့ဘလူစားဖြင့်မြတ်စွာဘုရားနဲ့တကွာလဲသားတွေကတော့ဘေးကင်းတဲ့ရက်ကိုရောက်ကြစသဖြင့်ပေါ့လေအသိဉာဏ်အမျိုးမျိုးရှိတဲ့ကုံတယ်မှုကြီးဟာနောက်လိုက်နောက်ပါကုံတယ်တွေကိုအစာရည်စာမရှိတဲ့အာရင်သိဋ္ဌာန်တွေထူပြောတဲ့ဘလူတွေပေါများတဲ့လူသောတခုတည်းများ၏ပေါများတဲ့ခန္ဓာယခကြီးကြီးကနေလွန်မြောက်ပြီးတော့ဘေးကင်းတဲ့အရက်ကိုပို့ဆောင်ပေးနိုင်တယ်လို့ပဲတဲ့။ဩနာတိယဒုက္ခပိဇာတိသရာဇာတိမရဏဆိုတဲ့ခန္ဓာယခကြီးကြီးထဲမှာဒုက္ခမီရောက်နေကြတဲ့တတဝါတွေကိုမြတ်စွာဘုရားရှင်ဟာထုတ်ဆောင်ကယ်တင်ပြီးတော့နိဗ္ဗာန်ထိပြီးတော့ဘေးကင်းတဲ့အရက်ကိုရောက်အောင်ပို့ပေးနိုင်ပါတယ်။ဒါကြောင့်မြတ်စွာဘုရားရှင်ဟာမျက်လူကြီးမှာတတဝါအားလုံးလို့ရဲ့နရီဇမတ္တဝါအာလုံတို့ကိုဘေးကင်းရနိဗ္ဗာန်ရောက်အောင်ပို့ဆောင်ပေးတဲ့ကုံတယ်မှုကြီးနဲ့အလားတူတော်မူပါလေ။ဒါလေးလည်းပဲအာယုန်ပြုလို့ကောင်းတာပဲနော်။သတ္ထာဓိပမုဒ္ဒနာကုဏောပြီးတော့ဘုဒ္ဓောဘုရားကုဏောလေးဆိုကြည့်ပါအောင်တစ်ခါ။သစ္စာလေးပါးကိုကိုယ်တိုင်လည်းသိတော်မူတယ်တတဝဝိညာဉ်တွေကိုလည်းသိအောင်ဟောတော်မူတယ်သိတယ်သိစေတယ်နှစ်ခုပေါ့သိစေဆိုတာလေးကိုပဲသိအောင်ဟောတယ်လို့အတိအကျဗာရာပြန်လိုက်တာဒါလည်းပဲခဏလို့အနုတ္တရနဲ့တတ်ထာတူတယ်ကြိုးတယ်လို့ပဲပေါ့ဘုဒ္ဓလည်းပဲသစ္စာလေးပါးသိတယ်ဆိုတော့တမန်တမောတော်သိကြအောင်အကုန်သိတယ်ဆိုတဲ့ထဲလည်းပါတာပဲဒုက္ခဝိတုလောကသုံးပါးသိတယ်ဆိုတဲ့ထဲလည်းပါတာပဲသစ္စာလေးပါးနဲ့လွတ်တဲ့တရားဆိုတာမရှိဘူးဆိုတော့လောကသုံးပါးနဲ့သစ္စာလေးပါးနဲ့ပါတာပဲဒီရအလုံးရေတံတရားငါးပါးလဲတစ္ဆာလေးပါးနဲ့ပါတာပဲဒါပေမဲ့တိဘုံအချင်းရချင်းတူရဲ့လားမတူဘူးတိဘုံသဘောတရားချင်းမတူတဲ့အတွေ့ပြီးကြစီခွဲထားတာဒုက္ခတစ္ဆာသမုဒိယတစ္ဆာနိရောဓတစ္ဆာမဂ္ဂတစ္ဆာဒုက္ခတစ္ဆာဆိုတာဟောဒီယုံနံခန္ဓာယုတ်ကိုပြောတာပါပဲပူရာတို့နာရာတို့သီရာတို့ဆိုတာကဒုက္ခရဲ့ပုံရိပ်တွေပဲဒုက္ခအစ်စ်မဟုတ်ဘူးဒုက္ခအစ်စ်ဆိုတာကဟောဒီယုံနံခန္ဓာဒီယုံနာခန္ဓာရှိလို့သာအိုးရတယ်နားရတယ်သိရတယ်ဖြစ်သူနဲ့ကြွေးရတယ်မုန်းသူနဲ့တွေးရတယ်ကြာရမလို့လူရာမရဆက်တဲ့ဆင်းရဲတွေကြုံရတယ်ပရိယေသနာဝန်းစားစားဖို့တောက်ဖို့ဝှက်ဖို့နေဖို့ရှာဖွေရတယ်အဲ့ဒီဒုက္ခတွေကဘာကြောင့်ဖြစ်တာလဲဒီခန္ဓာကြီးရှိနေလို့ဖြစ်တာအသေးသေးဆိုရင်တော့ယုံနာခန္ဓာပေါ့ဖြစ်ချင်းဖြစ်ချင်းတွေရဲ့နှိမ့်ဆက်မှုတန်ကိုအမြဲတမ်းခံနေရလို့ဒုက္ခသစ္စာဒါကမှဒုက္ခသစ္စာအစစ်နော်ရုပ်သဘောနာမ်သဘောမြင်ပြီးတော့ဖြစ်ချင်းချက်ချင်းရဲ့နှိမ့်ဆက်မှုကိုအဆက်မပြတ်ခံရတာမြင်မှဒုက္ခသစ္စာလို့ခေါ်တယ်အရိယသစ္စာမြင်တာပါဒါပေမဲ့ပြည့်ညက်နေပဲနေနေလေပုဂ္ဂိုလ်တရားငါသူတပါးယောက်ျားမိန်းမလို့သတ်မှတ်ထားတဲ့ဟောဒီခန္ဓာရဲ့ဒုက္ခသဘောတွေနဲ့မြင်ဖို့အရေးကြီးပါတယ်ဒီဒုက္ခဩနာသေးစားတဲ့ဒုက္ခတွေမြင်မှယုံနာရဲ့ဖြစ်ချက်နှိမ့်ဆက်မှုတန်ခံရတဲ့ဒုက္ခကိုမြင်အောင်ကြိုးစားပြစ်သွားမှာသမုဒိယသစ္စာဆိုတာဒုက္ခဖြစ်ချင်းရဲ့အကြောင်းတရားတဏှာကိုပြောတာတဏှာကခေါင်းဆောင်အင်းနဲ့ပြောတာပေါ့တဏှာတစ်ခုတည်းတော့မဟုတ်ဘူးတဏှာဥဆောင်သောကိလေသာအာလုံးအဲ့ဒီကိလေသာတွေနဲ့တကွာကုသိုလ်ကံအကုသိုလ်ကံအာလုံးတဏှာရဲ့ကိလေသာရဲ့ကုသိုလ်ကံအကုသိုလ်ကံရဲ့အဲ့ဒါတွေကသမုဒိယသစ္စာဒုက္ခသစ္စာဖြစ်တဲ့ယုံနံခန္ဓာကိုရသိနိုင်တဲ့အရာတွေရသိနိုင်တဲ့အကြောင်းတရားတွေဖြစ်လို့သမုဒိယသစ္စာနိရောဓသစ္စာဆိုတာကနိဗ္ဗာန်ကိုပြောတာနိရောဓဆိုတာချုပ်တာဒုက္ခယုတ်ဒုက္ခသစ္စာဖြစ်တဲ့ယုတ်တရားနံတရားတွေလည်းချုပ်သွားတယ်သမုဒိယသစ္စာဖြစ်တဲ့ကိလေသာတွေကံတွေလည်းချုပ်သွားတယ်ဒုက္ခသစ္စာနဲ့သမုဒိယသစ္စာနှစ်ပါးချုပ်နေတာကိုပဲနိရောဓသစ္စာမဂ္ဂသစ္စာဆိုတာကြာမဂ္ဂဆိုတာလမ်းမှာပဲအဲ့ဒီနိဗ္ဗာန်ကိုသွားတဲ့လမ်းကြောင်းမဂ္ဂသစ္စာကြတော့မကင်၈ပါးပေါ့ဆက်ရထပါတယ်မလားပါဠိလိုကြီးပဲဆိုကြည့်လိုက်တမ္မာဒိဋ္ဌိ
သမာကမ္မန္တသမာအာဇီဝသမာဝါယမသ
တမာတိမင်္ဂနဲ့အတွေ့အကြံတမာဝါစာမင်္ဂနဲ့အပြောအဆိုတမာကမ္မန္တမင်္ဂနဲ့အလုပ်အကိုင်းတမာအာဇီဝမင်္ဂနဲ့အတ္တမွေဝမ်းကြောင်းတမာဝါယာမမင်္ဂနဲ့အာထုမှုတမာတတိမင်္ဂနဲ့အမှယမှုတမာတမာတိမင်္ဂနဲ့တည်ငြိမ်မှုတမာဒိဋ္ဌိနဲ့တမာသင်္ကပ္ပနှစ်ပါးကိုပညာမဲ့ခင်လို့ခေါ်တယ်တမာဝါစာတမာကမ္မန္တတမာအာဇီဝမဲ့ခင်သုံးပါးကိုသီလမဲ့ခင်လို့ခေါ်တယ်တမာဝါယာမတမာတတိတမာတမာတိမဲ့ခင်သုံးပါးကိုတမာတိမဲ့ခင်လို့ခေါ်တယ်မဲ့ခင်ရှင်းပါဆိုပေမဲ့နှိမ့်ချုပ်လိုက်တော့သီလတမာတိပညာပါပဲသီလတမာတိပညာကျင့်စဉ်နေဟာမဂ္ဂသစ္စာနိဗ္ဗာန်ကိုရောက်စေနိုင်တဲ့အကြောင်းတရားတွေနိဗ္ဗာန်ရဲ့အကြောင်းတရားတော့မဟုတ်ဘူးနော်နိဗ္ဗာန်ကိုရောက်စေနိုင်တဲ့အကြောင်းတရားနိဗ္ဗာန်ရောက်ကြောင်းနိဗ္ဗာန်ကတော့အကြောင်းလည်းမရှိဘူးအကျိုးလည်းမရှိဘူးနိဗ္ဗာန်အကြောင်းတရားတွေနဲ့ပြည့်ပြည့်စုံဖန်တီးထားတဲ့အရာမဟုတ်ဘူးအဲ့ဒီလိုအဖြစ်ပေါ့နော်သစ္စာလေးပါးကိုဘာသာကိုကိုသိထားတဲ့ပုဂ္ဂိုလ်နဲ့အကျင့်ချနိုင်ဖို့သစ္စာလေးပါးကိုကိုယ်တိုင်လည်းသိတယ်သူတစ်ပါးကိုလည်းသိအောင်ဟောနိုင်တယ်ပိစိကဘုရားရှင်မေတ္တိကြတော့ကိုယ်တိုင်တော့သိတယ်သူတစ်ပါးသိအောင်မဟောနိုင်ဘူးယန္တာရှင်မေတ္တိကြတော့ကိုယ်တိုင်လည်းသိတယ်သူတစ်ပါးကိုလည်းဟောနိုင်တယ်ဒါပေမဲ့ကိုယ်ပိုင်ဉာဏ်နဲ့သိတာမဟုတ်လို့ဘုရားအမိမရပါဘူးဘုရားကုံတော်ပြီးတော့ဘဂဝါကုံတော်ဘဂဝါဘုံတော်၆ပါးနဲ့ပြည့်စုံတော်မူသောမြတ်စွာဘုရားပထမဆုံးဘုံတော်ကဣတိယဘုံတော်မိမိစိတ်ကိုရောတလောကလုံးကိုပါသို့ရတော်မူသောမြတ်စွာဘုရားဣတရိယရဲ့အဓိကအဓိပ္ပာယ်ကိုပြောတာပါပဲကိုယ်စိတ်ကိုလည်းအစိုးရတယ်လောဘဖြစ်ချင်ကြုံမိမဲ့လောဘမဖြစ်အောင်ထားနိုင်တယ်ဒေါသဖြစ်ချင်ကြုံမိမဲ့ဒေါသမဖြစ်အောင်ထားနိုင်တယ်တခြားသောဇံပင်ရတမာပတ်တွေလည်းအများကြီးပဲပေါ့သလောကလုံးကိုစိုးရတယ်ဆိုတာကသူတစ်ပါးကိုမတရားနိုင်ခြင်းပြီးစွန့်ပိုးတာကိုပြောတာမဟုတ်ဘူးတစ်ဖက်သားကောင်းအောင်ကိုလှုပ်လိုက်တဲ့အလုပ်ကိုရွယ်တဲ့အတိုင်းအောင်မြင်သွားတာအဲ့တော့ဣတရိယဘုံတော်ရဲ့ယူခွဲကဘယ်နှခုလဲတော့၈ခုနော်ဘုံတော်၈ပါးကိုပေါင်းပြီးတော့ဣတရိယဘုံတော်လို့ခေါ်တာအနိမဘုံတော်ကိုယ့်ရဲ့ခန္ဓာကိုယ်ကိုအနုမြုံမှုံလေးလောက်သေးသေးငယ်ငယ်လေးဖြန့်ဆင်းနိုင်တဲ့ဂုံတော်မြတ်စွာဘုရားရှင်ဟာမုံညင်းစေတဲ့မှာလေပရိက္ခဏ၈ပါးလွယ်ပြီးတော့ဉာဏ်ဉာဏ်ရှောင်နိုင်တယ်မုံညင်းစေတဲ့ဝင်ပြီးတော့သေးသေးလေးဖြန့်ဆင်းပြီးဉာဏ်ဉာဏ်ရှောင်နေအပြင်ကကြည့်မှန်တဲ့ကဟိုအပြင်ဘက်မှာတိုက်ကြီးတွေရဲ့ပုံကြီးကလေးမှန်နေဝင်ထင်းနေတယ်လို့ပေါ့ကားဘေးကမှန်ဘေးကြီးမှန်လေးတွေမှာလေလမ်းမောကတက်ကြီးတွေမမြင်ဘူးလားဒါပေမဲ့တက်ကြီးတစ်ခုလုံးမြင်တာဟုတ်ရဲ့လားမဟုတ်ဘူးသေးသေးလေးမြင်ရတယ်အဲ့ဒီလိုပဲမြတ်စွာဘုရားရှင်သေးသေးလေးဖန်ဆင်းပြီးတော့မုံညင်းစေတဲ့လမ်းလျှောက်ဘေးလူကမှန်ထဲမှာပုံရိပ်ထင်တယ်လို့မြင်နေရတာသေးသေးလေးလည်းဖန်ဆင်းနိုင်တယ်လုံးဝကိုပြောက်တော့အောင်လည်းဖန်ဆင်းနိုင်တယ်ဘဂဗ္ဗမကြီးဖြစ်တော့ကအဲ့ဒီတကူဘုံတော်ကြီးအသုံးပြုခဲ့တာပဲလေနော်ဘဂဗ္ဗမကြီးကတကူတူတကူရှိတဲ့အကုန်လုံးသိတယ်လို့ပြောမြတ်စွာဘုရားရှင်ကကိုယ်ကအနုတ္တရပရိသတ်မှာအကျဉ်းကြီးအနုနီးအနုအကျဉ်းကြီးနဲ့သုံးပါတယ်ဆိုတာလို့ပေါ့ပထမတော့နှိမ့်ချသွားလိုက်တယ်သင်ဟန်သိကြအလုံးအကုန်မသိပါဘူးအဲ့လိုပြောတော့ဟောကသိဆိုးသွားတယ်ကြည့်ဒါဆိုရင်ယဟန်ကောရမကိုရောနဲ့တကူပြိုင်နေဆိုပြီးတော့သူကကိုဖြောက်ပြမယ်လို့တာကိုဘယ်နေရာဖြောက်ဖြောက်လက်ဆောင်ပြကတွေ့တယ်ဟဲ့ဘကလာခဲ့လာခဲ့မြင်ဟိုမှာဟိုမှာနဲ့ဆိုပြီးတော့လေဘယ်ကြတဲ့သွားပုံပုံအကုန်ရတယ်ကြဲငါအဲ့နဲ့ရှာပြီးတော့ဆိုပြီးတော့လက်ဆောင်ပြကကိုဖြောက်လိုက်တော့သူရှိတယ်မယ်ချက်ချင်းပြန်သွားတာတဏှာထွက်ကြည့်တဲ့ထင်မှဆိုလို့ဘဝေဝဟံဘယံဒိဋ္ဌဝအစရှိတဲ့ဂါထာလေးတစ်ပုဒ်တောင်သူကြသူရှိမှလည်းရွတ်ပြလိုက်ပြီလေဂါထာသနာကြားတဲ့လူမတွေ့ရဘူးအနိမဘုံတော်မဟိမဘုံတော်ဆိုတာကခန္ဓာကိုယ်ကိုအကြီးကြီးဖန်ဆင်းနိုင်တဲ့ဘုံတော်အဲ့ထဲမှာတော့အနိမပြီးတော့လက်ကြီးမှရှင်းနေတယ်အမှန်ကတော့ဒါဆရာတော်တိုင်ကြီးလိုက်တာပေါ့လေပေးတာပြီးတော့ကြီးတာတန်းသွားလိုက်တာကောင်းတယ်မဟိမကိုကျော်လိုက်ပေါ့အလိုတော်ရှိမဲ့ဆိုင်တော့မြေမတန်လောင်လည်းဖန်ဆင်းနိုင်တယ်။စကြဝဠာကြီးတစ်ခုလုံးအပြည့်လေခန္ဓာကိုယ်ကိုဖန်ဆင်းနိုင်တယ်။ယာဟုအတူရိကြီးကအရက်ကမိုင်ပေါင်း၅သိန်းကျော်လောက်မြင့်တာပေါ့လေ။အဲ့ဒါမြတ်စွာဘုရားရှင်ရဲ့ဂုံတရနေကြတော့ဖူးလဲဖူးခြင်းနဲ့။ဩဂေါရမကလူဆိုတော့အရက်ကနေမှာငါကအရက်မြင့်နေသွားဖူးရင်ငုံကြည့်နေရမယ်မသိတော့ပါဘူးလေဆိုပြီးတော့မသွားပဲနေတယ်။နောက်တော့မြတ်စွာဘုရားရဲ့ဂုံတရနေကြတော့မဖူးပဲမနေနိုင်နဲ့။ကလေးအစင်ပြေတယ်လို့ပဲသွားဖူတာပေါ့ဆိုပြီးတော့လူကြီးဆင်းလာ။မြတ်စွာဘုရားရှင်ကအသူရိကြီးရဲ့စိတ်အကြံကိုသိတဲ့အတွက်ခန္ဓာကိုယ်အကြီးကြီးဖန်ဆင်းထားလိုက်တယ်။ဖန်ဆင်းတာကမတ်တတော်မရက်ဘူးလျောင်းတော်မူနေလိုက်တယ်။အဲ့ဒါရာဟုသူရင်ကြီးကမော့ပြီးတော့မြတ်စွာဘုရားကိုဖူတာ။လက်ဘင်းနဲ့ခေါင်းနဲ့90ဒီဂရီမော့တာဖူလိုက်တယ်မြတ်စွာဘုရားရှင်ရဲ့ခန္ဓာကိုယ်အထက်ပိုင်းမမြင်ရဘူးတဲ့။ဒါတောင်ကြံ့နေတာမဟုတ်တော့လျောင်းတော်မူနေတာ။ အကြည့်ကြီးဆန်းစင်းနိုင်ပါတယ်တဲ့ပုံမှန်ကတော့အဲ့ဒီခေတ်သာမန်လူတွေရဲ့အရက်ထဲနည်းနည်းပါးပါးထွားချမ်းယုံဆင်ပါပဲအများကြတဲ့ဆက်ရှိတောင်တော့မဟုတ်ပါဘူးနော်ဆက်ရှိတောင်ဆိုရင်တော့ဆွမ်းလောင်းတဲ့ပုဂ္ဂိုလ်ကြီးလေကားထောင်သွားလိမ့်မယ်အနိမဘုံတော့မရှိမှဘုံတော့လကီးမှဘုံတော့ဆိုတာကပေါ်ပါတဲ့ဘုံတော့ကောင်းကင်ဘုံမှာဈဉ္ဉံရှောက်နိုင်နေဝါခွန်လေးလေထဲမှာတွင်နေတယ်လို့ကြံကလေးတွေကောင်းကင်မှာပြန်တယ်လို့မျိုးစိတ်လို့ပေါ်ပေါ်ပါပါပြန်နိုင်နေငှက်တွေပြန်နေဆိုတာကမှလေးသေးတယ်မြတ်စွာဘုရားကစိတ်ညံတယ်လို့စိတ်ပေါ်တယ်လို့ကိုပေါ်တာစိတ်ကခုပဲကောင်းငင်ဈဉံ၆ဆင်းနေတာဆိုတာနဲ့ကောင်းငင်ပေါ်ရောက်ဈဉံ၆ပြီးတာအနိမမဟိမလကိမပတ္တိဘုံတော့ကိုသွားလို့ရနေရာကိုအစိတအကွဲကမရှိပဲနဲ့ရောက်နိုင်နေနတ်ပြည်ဇမကြီးကိုလည်းပဲရောက်နိုင်တာပဲရောက်တာကချက်ချင်းကိုရောက်တာနော်အခုနတ်ကြီးဇမကြီးသွားမယ်ဆိုပြီးတော့မိဘုံမြန်နေတက်သွားလို့တဖြည်းဖြည်းနဲ့မြတ်စွာဘုရားကိုယ်တော်ရဲ့ရေးနဲ့တက်သွားတာမဟုတ်ဘူးအခုနတ်ကြီးသွားမယ်ဆိုတာနဲ့စိတ်ကလေးချက်လိုက်တဲ့နတ်ကြီးရောက်သွားပြီဇမကြီးသွားမယ်ဆိုတာနဲ့ချက်ချင်းပဲဇမကြီးရောက်သွားပြီတခါတည်းကျတော့မြောက်ကျွန်းသွားပြီးတော့လဲဆွမ်းခန်းထွက်တယ်အဲ့ဒီလိုပါပဲချက်ချင်းပဲရောက်သွားတာပဲတခါတည်းကျတော့တခြားဆက်ကြဝလာတွေသွားပြီးတော့အဲ့ဒီဆက်ကြဝလာကရှင်မင်းလေးရဲ့ပုံသဏ္ဍာန်ဖန်ဆင်းပြီးတော့တရားခေါ်တယ်တခြားဆက်ကြဝလာလည်းပဲခုသွားမယ်ဆိုခုချက်ချင်းရောက်သွားတာပဲနော်ပတ္တိဘုံတော့ပြီးတော့ပါကံမဘုံတော်ဖြန့်စင်းနေတဲ့အစင်းပုံတရံမျိုးမျိုးကိုဖြန့်စင်းချက်ချင်းပဲဖြန့်စင်းနိုင်တဲ့ဘုံတော်ခုနကလေဆက်ကြဝလာတစ်ပါးသွားပြီးတရားဟောတယ်ဆိုရင်အဲ့ဒီဆက်ကြဝလာကရှင်မင်းလေးရဲ့ပုံတရံအတိုင်းတရားဟောတယ်။မြောက်ကျွန်းသွားပြီးတော့တရားဟောတယ်ဆိုရင်လည်းအဲ့ဒီမြောက်ကျွန်းကရှင်မင်းလေးရဲ့ပုံတရံရှင်မင်းလေးရဲ့အတန်အတိုင်းတရားဟောတယ်။အခုမဟာမုနိမြတ်စွာဘုရားတို့လိုသလွယ်ပါတဲ့ဘုရားကိုတချို့ကလည်းထေရဝါဒနဲ့မညီဘူးဆိုပြီးတော့ပြောကြတယ်မြတ်စွာဘုရားရှင်ရဲ့ပါကံမဘုံတော်ကိုပူဇော်ထားတာပါ။မြောက်ကျွန်းတော်မြောက်ကျွန်းကရှင်မင်းပုံစံတိုင်းဆက်လွယ်နဲ့ဗာနဲ့တရားဟောတာပေါ့။တခြားဆက်ကြဝလာသွားလို့ရှိရင်လည်းအဲ့ဒီဆက်ကြဝလာကရှင်မင်းပုံစံတိုင်းတရားဟောတာဆိုတော့ရှင်မင်းဆက်လွယ်ဒီဘောင်းဒီမပါဘူးလား။ပါတာပဲ။အဲ့ဒီလိုအောင်ယူရမှာနော်။ပါကံမဘုံတော်ဘုရားပုံစံနဲ့တရားဟောတာမဟုတ်ပါဘူး။ရှင်မင်းပုံစံနဲ့တရားဟောတာ။အလာမပပါဤဝသာဘုံနဲ့သွားပေါ့။ဤကြတော့ဤတိတာဘုံတော်။အဲ့ဒါကိုပဲဣတိရဘုံတော်အဓိကချက်ပါပဲနော်။မိမိရဲ့စိတ်ကိုရောတလောကလုံးကိုပါအစိုးရတော်မူတယ်။ကိုယ်စိတ်ကိုလည်းပဲကောင်းတာနဲ့ကျုံလို့လည်းလောဘမရှိအောင်မကောင်းတာနဲ့ကျုံလို့လည်းဒေါသမရှိအောင်ကောင်းတဲ့အာယုံဆွေးတဲ့အာယုံအားလုံးပေါ်မှာဥပေက္ခစိတ်နဲ့နေနိုင်တယ်။ဒီလိုကိုတဏ္ဍဂုံတည်သိခြင်းနဲ့ဆိုရင်အဲ့ဒီတစ်ဖက်သားကမြတ်စွာဘုရားရှင်အလိုတော်အတိုင်းတဏ္ဍဂုံတည်ရတယ်။သောတာပန်ဖြစ်စေခြင်းနဲ့ဆိုရင်သောတာပန်ရှိကိုဖြစ်ရတယ်။ဒါပေမဲ့လည်းလူတိုင်းကတော့ဖြစ်စေခြင်းလို့တော့မရဘူးပေါ့နော်။အတိတ်ကပါရမီကံတွေနဲ့ပါအောင်ပါ။ဤလိတာပြီးတော့ဝတိတာဘုံတော်ဇာတမပတ်တွေဝင်စားတော့မယ်ဆိုရင်လေကြွန်းကြွန်းကြည့်ရင်နိုင်နေနေနေနဲ့မြန်မြန်ဆန်ဆန်ဝင်စားနိုင်ပါလေတဲ့သူဝေဥရဝေလနဂါကြီးကိုချစ်တဲ့ခါကျတော့ကိုကခိုးလို့တဲ့ဆိုရင်မြတ်စွာဘုရားကအဆတူတဲ့ခိုးလေးလွှတ်လိုက်တယ်ကိုကမီးမြန်လို့တဲ့ဆိုရင်ကိုကလည်းအဆတူမီးမြန်နဲ့လွှတ်လိုက်တယ်ချက်ချင်းကိုလွှတ်နိုင်လားဇာတမပတ်တွေဝင်စားပြီးတော့မှလွှတ်ရတာပါယထကာမဝတာဟိတာဘုံတော်ဆိုတာကကိစ္စတစ်ခုခုနလိုဇိုင်းမင်းကြီးတကူဖန်ဆင်းတာမျိုးလိုကိစ္စတခုအမှုကိစ္စတခုပြုနေတော့မှရက်ချင်နေဆိုရင်အခုချက်ချင်းရလို့ရတယ်ဒီလိုခုပြီးဆိုချက်ချင်းပြီးတယ်ရင်မီးအစုံစုံနဲ့တကူပြာတိဟာရီကြတော့ခန္ဓာကိုယ်အထက်ပိုင်းကမိမြန်နေထွက်တယ်ခန္ဓာကိုယ်အောက်ပိုင်းကရင်ရင်နေစီးဆင်းနေတယ်ပြီးတော့ခန္ဓာကိုယ်အောက်ပိုင်းကမိလန်နေထွက်တယ်ခန္ဓာကိုယ်အထက်ပိုင်းကရင်ရင်နေစီးဆင်းနေမြန်တဲ့သူကတော့တစ်ဆက်သေးလို့မြင်နေရတာဒါပေမဲ့မြတ်စွာဘုရားကအထက်ပိုင်းမိလန်ထွက်တာပြီးရင်အထက်ပိုင်းမိလန်ထွက်တဲ့တကူကိုရက်လိုက်ပြီးတော့မှအောက်ပိုင်းကိုပြောင်းအောက်ပိုင်းကရင်ရင်ထွက်တာကိုရက်ပေါ်ပိုင်းကိုပြောင်းတခုပြီးဆုံးမှနောက်တစ်ခုကြောင်းတာပါဒါပေမဲ့အဲ့ဒီလိုပရိသတ်ကကြောင်းသွားမှန်းကိုမသိရလားဖခင်နောက်တော်ကဟိုမိတိုင်းလေးတွေမရှိဘူးလားတခုပြီးတခုကြောင်းသွားတာမိအဝိုင်းလေးတွေဒါပေမဲ့လို့ကြောင်းမှန်းသိတာတယ်ခဏလေးတော့ရက်တလူလေးဖြစ်သွားတယ်မြတ်စွာဘုရားရှင်ကြတော့အဲ့ဒီလိုရက်တလူလေးကိုမဖြစ်ဘူးတဲ့အထက်နဲ့အောင်နဲ့ဘေးနဲ့မျိုးစုံပေါ့လေတခုပြတိဟာတွေကြတော့ဒါလေးတခုဒီနေရာမှာပြီးကျင်နေဆိုရင်ချက်ချင်းပြီးပါလေတဲ့အဲ့ဒါကိုပဲဣတရိယဘုံတော်ဓမ္မဘုံတော်ဆိုတာကမဖို့မတရားဖို့တရားနိဗ္ဗာန်တရားဆိုတဲ့လောကုတ္တရာဓမ္မရှိတာပါယသဘုံတော်ဆိုတာကအချံရံအများတာအကျော်စိုးကြီးမာတာအချံရံအချင်းလည်းပဲအမြဲတမ်းလူရဟန်းတော်က900တခါနဲ့ကျတော့1000ကျော်ကျော်စိုးမှုအနေနဲ့ကြည့်မယ်ဆိုလို့ရှိရင်လေစัจ java လာ1000ထီအောင်ဂုံသတင်းပြန့်နှံ့နေအဲ့ဒီဂုံသတင်းကျော်စိုးမှုကလည်းလောက်ချံဖန်တီးထားတာမဟုတ်ဘူးကိုယ့်ရဲ့အစက်မှန်ဂုံနဲ့ကျော်ကြတာဖြစ်တယ်ပေရီဘုံတော်ရုပ်ဆင်းကလည်းအမြဲတမ်းကြည်သေးရှိတယ်မနတော်ကပြည့်ပြည့်ဖြူဖြူပြည့်ပြည့်ပြည့်ပြည့်အသားကြီးလေးကရှေးဆင်းလို့ဝါဝင်းလို့အမြဲတမ်းတာပြီတော်လေးကလည်းကွန့်မြူးလို့အလိုတော်ရှိတဲ့အခါမှာဆွတ်တဲ့ရောင်ကြီးတော်6တွယ်ကလည်းအဆန်းတကျင်းနဲ့ကြီးညိုဝဲဆောင်းလို့မြန်မာတော်နှစ်ခုကြကအုံနှလုံးမွေးရှင်အဖြူရောင်ငွေရောင်အုံနှလုံးမွေးရှင်လေးကလည်းလက်ရည်ရခွေးလို့ ဆက်လိုက်ရင်တော့2000လောက်ရှိတာပေါ့လေလက္ခဏာတော်ကြီးလက္ခဏာတော်ငယ်တွေမျိုးစုံနဲ့တင့်တယ်တပ်ပေတော်မူတယ်လူလောကမှာတင်အချောဆုံးအလှဆုံးမဟုတ်ဘူးနတ်ပြမာတွေထက်ကိုချောတယ်စတယ်နတ်ပြမာသွားပြီးတော့ဗိဓမ္မာတရားဟောတော့မြင်းမြင်းသမားနတ်ပြမြင်းမြင်းသမားဓမ္မတွေကရင်သက်ရှုမောအံ့ဩရတယ်ငေးမောပြီးတော့ဖူးလို့မဝကြီးညူလို့မဝရှင်းရတယ်နတ်သက်စဉ်အလူသက်စဉ်နတ်ဓမ္မတွေကရုပ်ဆင်းရခြင်းဆာပေါင်းများစွာသာတာပေါ့လူတွေတကယ်နတ်အစ်စ်ကိုမြင်ရင်မူးမေ့ပြီးတော့တည်သွားနိုင်တာအဲ့ဒါနတ်တိချက်ဓမ္မတိချက်ကိုမြတ်စွာဘုရားကတင့်တယ်တော်မူတဲ့ပြည်ဒီဘုံတော်ကာမဘုံတော်ဆိုတာကလူဉ္စနာမှန်သမျှတခဏချင်းကြည့်ဝတဲ့ဘုံတော်တတဝါတွေကိုငါသစ္စာ၄ပါးသိပြီးရင်တတဝါတွေသိအောင်လုပ်မယ်ငါတမညာကလွတ်ပြီးရင်သူတို့ကိုလွတ်အောင်လုပ်ပြီးမယ်အဲ့ဒီလိုအလိုဆန္ဒဖြစ်ခဲ့တယ်ကိုတော်တိုင်းလည်းသစ္စာ၄ပါးသိတယ်တမညာကလွတ်တယ်တမညာရည်ရင်ကိုကူးမြောက်နိုင်တယ်တတဝါတွေကိုလည်းသစ္စာ၄ပါးသိအောင်တမညာကလွတ်အောင်တမညာရည်ရင်ကကူးမြောက်နိုင်အောင်လုံဆောင်နိုင်ခဲ့တယ်မိမိအကျိုးလူဉ္စနာရောသူတစ်ပါးအကျိုးလူဉ္စနာရောကြည်ဝပါတယ်တချို့ကကိုယ်ကျိုးပြည့်စုံသွားပြီဆိုရင်အများကြီးမလုပ်တော့ဘူးအစကတော့မိမိအကျိုးရောသူတစ်ပါးအကျိုးကိုတည်ဖို့ရက်ဆောင်မယ်လို့ဆန္ဒဖြစ်ပေမဲ့မိမိအကျိုးပြည့်စုံတာနဲ့တင်ဇန္နာပေါ်တတ်တယ်မြတ်စွာဘုရားကျတော့မိမိအကျိုးရောသူတစ်ပါးအကျိုးရောလူဉ္စနာကိုကြည်ဝပါတယ်ဒါကအထုထိတ်ကြီးနဲ့ပြောတာပေါ့သာမန်ဒီမြားလေးကြောင်းဖြစ်ခြင်းနဲ့ဆိုရင်ချက်တာမျိုးလောက်ကတော့ပြောကြတာမလို့တော့ဘူးဏီကုံကြီးတစ်ခုသွားဏီကုံကြီးကရွာသူရွာသားတွေကမြတ်စွာဘုရားကိုအလားမခံခြင်းဘူးအဲ့ဒါနဲ့ရေတွင်ထဲမှာဖွဲအိတ်ဒီသဲအိတ်ဒီနဲ့အပြည့်ပိတ်ထားတယ်မြတ်စွာဘုရားရေတော့လို့မရအောင်ဆိုပြီးတော့အဲ့ဒါရွာထိတ်လေးရောက်ရောအာနန္ဒာရေသွားခတ်ဆိုတော့အရှင်အာနန္ဒာကခတ်လို့မရဘူးဗျာရေတွင်ကတရားလုံးမှာတစ်ပြင်းပဲရှိတာဒီတဲ့တွင်သဲအိတ်ဒီဖွဲအိတ်ဒီပိတ်ထားတယ်ဆိုတော့သွားတာခတ်စမ်းပါပြောတော့သွားလဲခတ်ရောသဲအိတ်ဒီဖွဲအိတ်ဒီအပေါ်ပန်းထွက်လို့လို့ရေတွင်ကရေတွင်ကတရားလုံးညှောက်အောင်ကိုသိသွားတာနော်ကာမဘုံတော့မြတ်စွာဘုရားရဲ့လွင်ဆန္ဒဘယ်သူမှတားမြစ်နိုင်စွာမရှိဘူးဣတရိယဓမ္မယတသိတိကာမပယတဘုံတော့တလောကလုံးရဲ့အာကုအာသာကြည့်ရလောက်အောင်လုံလဝရိယကြီးမာတော်မူတယ်။မြတ်စွာဘုရားရှင်နေ့စဉ်ဗုဒ္ဓကိစ္စ၅ပါးအာရုံပြုလိုက်ပေါ့။ဒီနေ့လုံးတဏှာကြီးနဲ့မိနစ်20ပဲခေတ္တခဏအနာယူကျင်းဆက်ပြီးတော့ဒီနေ့လုံးအများအကျိုးကိုသိဖို့ရွတ်ဆောင်တော်မူပါတယ်။ဘဂဝါဘုံတော်6ပါးနဲ့ပြည့်စုံတော်မူသောမြတ်စွာဘုရား။ဆိုတော့ဘုံတော်9ပါးပြည့်စုံမသွားဘူးလား။အဲ့ဒီကိုပါပွားပါအကျိုးရမယ်ဆိုတော့အထွတ်ထိပ်အားဖြင့်နိဗ္ဗာန်ပါပဲလောလောဆယ်အားဖြင့်မြတ်စွာဘုရားရဲ့ဂုဏ်တော်နဲ့အလားတူတဲ့တတ္တတိတွေကူးဆက်လာမယ်ပြစ္ဆုတ်ဘာမှစီးပွားတတ်တာယာတုတို့ဓာတွေကတော့ပြင်းထောင်ပြင်းသေးတယ်အဲ့တော့ဂုဏ်တော်တွေပွားပြီးတော့ကောင်းကျိုးချမ်းသာရဖို့အတွက်တာရကလေးတစ်ခုတော့ပြောမယ်တခါတော့ကအညာမှာတခါလေးတယောက်ရှိတယ်သူကအင်မတန်ဆင်းရဲတော်မှာဆရာတော်ကြီးတစ်ပါးကသူဆင်းရဲတာမကြည့်နိုင်တာနဲ့ဂုဏ်တော်ပွားဖို့ပြောတယ်အရဟံဂုဏ်တော်ပွားခိုင်းတယ်ပေါ့ဆရာတော်ကြီးကရောက်လာပြီဆိုရင်အဲ့ဒီဆရာတော်ကြီးကအဲ့ဒီတကားလေးတင်မကိုနာနာရိုက်ရိုက်တယ်ဆိုတာနဲ့အမလေးစသည်အားဖြင့်ဗောလေတခုခုရောင်လိုက်တာပေါ့အဲ့ဒါနဲ့မင်းဘာတော့မှချမ်းသာမှာမဟုတ်ဘူးဂုံတော်ပွားအောင်အဲ့ဒီနဲ့နှစ်တိုင်းလာတင်မပေါ်လိုက်အမလေးထဲ့တော့မလုပ်တော့စသည်အားဖြင့်ပေါ့အညိုညိုပဲရောင်နေတာတနေ့ကျတော့တင်မလည်းရိုက်ထလိုက်ရောအရဟံအရဟံနဲ့ကဲမင်းကိုကစပြီးတော့ချမ်းသာတော့မယ်အရဟံဂုံတော်ပွားတာကတင်မပုတ်လိုက်လည်းပဲအရဟံအရဟံလို့ကိုအလေးကျပြုထားရမှာကိုကတခုခုဖြစ်ဘလို့ရောင်တယ်လေကိုကိုကိုစဉ်းစားပေါ့ဟဲ့တော့မလုပ်တော့လားဟဲ့ဘုန်းကြီးနဲ့ငါနဲ့ရလားပေါ့ဒကမကြီးတယောက်အဲ့လိုရောင်တာကြားဘူးတယ်သူကတခုခုခလုတ်တိုက်ပြီးဆိုနေဟဲ့ဘုန်းကြီးနဲ့ငါနဲ့ရတယ်တချို့ကလည်းပဲအမျိုးစုံပေါ့လေအရင်ညနာတွေရောဘာတွေရောပေါ့အဲ့တော့တခုခုဖြစ်ရောင်ပြီးဆိုရင်မြတ်စွာဘုရားမြတ်စွာဘုရားအရဟံအရဟံသမ္မာသမ္ဗုဒ္ဓသမ္မာသမ္ဗုဒ္ဓစသဖြင့်ကိုနှစ်တရာဂုဏ်တော်တစ်ခုခုနဲ့ရောင်မယ်ဆိုရင်တော့သိကြပေါ့ပစ္စုပန်မှာကြီးဝါချမ်းသာပါတယ်ဂုဏ်တော်ပွားလို့ရတဲ့ပိဋိပတ်တိကိုခြေခံပြီးတော့ယုံနံဖြစ်ဖြစ်မြင်အောင်ရှုသွားမယ်ဆိုရင်နိဗ္ဗာန်ချမ်းသာကိုလည်းဒီဝကြီးခန္ဓာနောက်ဆုံးဖြစ်နေမျက်မှောက်ပြုနိုင်ပါတယ်တရားနာသိသမျှအားလုံးဂုဏ်တော်ပွားလို့ရတဲ့ပိဋိပတ်တိနဲ့တကွယုံနံတရားတွေကိုဝိပဿနာဖြစ်ဖြစ်မြင်အောင်ကြိုးစားအားထုတ်နိုင်ကြတဲ့အတွေ့ဒီဝကြီးခန္ဓာနောက်ဆုံးဖြစ်နေနိဗ္ဗာန်ကိုမျက်မှောက်ပြုနိုင်ကြပါစေလို့သူမောင်ကောင်တောင်းရင်လည်းဦးစင်းတို့ရဲ့အနိုင်မဲ့ဘာဝနာတရားကိုဒီနေရာမှာပဲညီကုန်ချုပ်ပါတော့မယ်။အပ္ပမဒီနာသံပါဒီတာအပ္ပမဒီနာမမိတ်မလန့်ရောမပေါ့မဆပြင်းပြထက်တန်မှန်ကန်သောတတိတရားဖြင့်သံပါဒီထသီလသမာဓိပညာဥစ္စာသောသိခာသုံးပါးတို့ကိုကိုးစီကိုးငါပြည့်စုံအောင်ကြိုးစားအားထုတ်နိုင်ကြပါစေကုန်တည်း။